Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ COA American အတန်းရ2024ခုနှစ် March လ18ရက်နေ့တနင်္ဂနွေနေ့မနက်ဖြန်ရေဒီယိုရုပ်သံအစီအစဉ်တွေကို American ပြည်အောင်စု Washington DC မြို့တော်ကနေဓာတ်ရိုက်စတင်ထုတ်လွှင့်နေပါပြီ။ဒါ့အပြင် VO ရဲ့ Facebook YouTube စာမျက်နှာတွေကပါဓာတ်ရိုက်စတင်ထုတ်လွှင့်နေပါပြီ။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာ။ဒီကနေ့မနက်ဖြန်အတန်းရအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ။ဒီနေ့မနက်ခင်းအတွက်ထူးခြားတဲ့သတင်းတွေကတော့ Israel နဲ့ Hamas အပြစ်ကပ်ရစဲဆွေးနွေးပွဲတွေကိုကာတာနိုင်ငံမှာဒီကနေ့တနင်္ဂနွေနေ့အစောဆုံးတာပြီးပြန်လည်စတင်မှုရှိနေပါတယ်။မြန်မာနိုင်ငံကစိုးဝါပြင်းထန်လာနေတဲ့အခြေအနေတွေကိုကုလသမဂ္ဂလူ့အခွင့်အကောင်စီအနေနဲ့တုံ့ပြန်အရေးယူဖို့မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးကောင်စီ SACM ကတောင်းဆိုလိုက်ပါတယ်။ဒီပြန်နေပြန်မှာပဲစစ်ကောင်စီရဲ့ပြည်သူစစ်မှုထမ်းဥပဒေတွေကိုစန့်ကျင်ကြောင်းပြပရောက်မြန်မာပြည်နေသားလမ်းမှာစူဝေးဆန္ဒပြကြပါတယ်။အဲ့ဒီလိုနောက်ဆုံးရသတင်းတွေကိုပြောပြပေးမှာပါ။အခုတော့သတင်းတွေကိုကိုငိမ့်ချမ်းအေးကဖတ်ကြောင်းပါမယ်။ခုလိုနောက်ဆုံးသတင်းတွေတင်ဆက်ပြီးမှာတော့ဘတ်စင်ကန္နာတွေဖြစ်တဲ့ဒိုးအတန်ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကမ္ဘာအာရှနိုင်ငံရဲ့လေယာစီးပွားသတင်းများဥလူရာသီနဲ့အနာဂတ်ကမ္ဘာသတင်းတွေကတူတာစတဲ့အစီအစဉ်တွေကိုဇက်တိုက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်။အခုတော့သတင်းတွေကိုကိုငိမ့်ချမ်းအေးကပြောပြပေးပါမယ
်။ Israel နဲ့ Hamas ကြားအပြစ်ခတ်ရစဲဆွေးနွေးပွဲတွေကိုကာတာနိုင်ငံမှာဒီနေ့တနင်္ဂနွေနေ့မှာအစောဆုံးထားပြီးပြန်လည်စတင်မှုရှိနေပါတယ်။ဆွေးနွေးပွဲကိုတနင်္လာနေ့အထိရွှေ့ဆိုင်းထားနိုင်ပေမဲ့တနင်္ဂနွေနေ့လယ်ပိုင်းပြန်လည်စတင်ဖို့မျှော်လင့်ထားကြောင်းအီဂျစ်တာဝန်ရှိသူတွေကပြောပါတယ်။ဒါဟာအစ္စလမ်ဘာသာဝင်ရဲ့ရမ်ဇန်ဥပုသ်လစတင်ပြီးမှပထမဆုံးအကြိမ်ဖြစ်အစ္စရေးအရာရှိတွေနဲ့ဟာမတ်စ်ခေါင်းဆောင်တွေကြားခံကတဆင့်ဆိတ်ဆက်ညှိနှိုင်းမှုတွေလုပ်မှဖြစ်ပါတယ်။နိုင်ငံတကာဖြန့်ဖြေးသူတွေကတော့အခုသတင်းပတ်အစောပိုင်းမှာမွတ်စလင်တွေရဲ့ဝါရင်းကာလမစခင်6ပတ်ကြာအပြစ်ခတ်ရစဖို့မျှော်လင့်ခဲ့ကြပေမဲ့ဖြစ်မလာခဲ့တာပါ။ဂါဇာမှာအမြဲတမ်းအပြစ်ခတ်ရရေးကိုဥတီမဲ့သဘောတူညီချက်မျိုးမဟုတ်ရင်ဟာမတ်စ်ဘက်ကလက်မခံကြောင်းပြောထားပြီးဒီချက်ကိုလည်းအစ္စရေးဘက်ကပယ်ချထားပါတယ်။အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နေတန်ယာဟုအစိုးရကတော့ဂါဇာမှာအမြဲတမ်းအပြစ်ခတ်ရပ်ဖို့ကပထမဦးစွာဟာမတ်စ်တွေကိုအမြင့်ပြတ်ချိန်မုံးမဲ့သူတို့ရဲ့ရည်မှန်းချက်ကိုဖြည့်ဆည်းပြီးမှသာဖြစ်နိုင်မယ်လို့ကြေညာထားတာပါ။ဟာမတ်စ်ဘက်ကတော့အဆင့်30ပါဆိုဖြူချက်ကလက်တွေ့မကျဘူးလို့နေတန်ယာဟုကပြောပေမဲ့နောက်ထပ်ဆွေးနွေးမှုတွေပြုလုပ်နိုင်ဖို့အစ္စရေးစစ်ဆေးညှိနှိုင်းမှုတွေကိုကာတာကိုဆင်လွတ်ဖို့သဘောတူထားတာဖြစ်ပါတယ်များ။ဒါဇင်နဲ့ချီတဲ့အမေရိကန်ကုမ္ပဏီတွေစီကနေအီရန်ဗဟိုဘဏ် CBI အပါအဝင်အီရန်လုပ်ငန်းတွေအတွက်နည်းပညာတွေတရားမဝင်လွှဲပြောင်းပေးနေတဲ့ကုမ္ပဏီတွေနဲ့လူပုဂ္ဂိုလ်တွေပါဝင်တဲ့ကွန်ရက်အဖွဲ့ကိုအမေရိကန်ဗဏ္ဍာရေးဌာနကတန်ခတ်အရေးယူလိုက်ပါတယ်။အီရန်ဗဟိုဘဏ်ရဲ့နည်းပညာဆိုင်ရာဝန်ဆောင်မှုပေးနေတဲ့ ISC Corporation နဲ့ဆက်နွယ်နေသူတွေကိုအရေးယူတာဖြစ်ကြောင်းအမေရိကန်ဗဏ္ဍာရေးဌာနရဲ့တောက်ချတဲ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်။ဒါပြင်တူရကီနဲ့ RS ဆိုဝါများပြည်တော်စု UAE နိုင်ငံတွေမှာအခြေစိုက်တဲ့ ISC ရဲ့ပင်မနဲ့လက်ခွဲကုမ္ပဏီအများပြားနဲ့သူတို့နဲ့ဆက်နွယ်နေတယ်လို့ဆိုတဲ့ပြင်သစ်အီရန်နိုင်ငံသားခံယူထားတဲ့ Poria Madamati ဆိုတဲ့လူအပါအဝင်လူပုဂ္ဂိုလ်3ကိုပါအရေးယူလိုက်တာဖြစ်ပါတယ်။အီရန်ဗဟိုဘဏ် CBI ကလေဗနွန်က Hezbollah အကြမ်းဖက်အဖွဲ့နဲ့အီရန် Islamic Tolerance အစောက်တပ်ရဲ့နိုင်ငံသားတပ်ဖွဲ့တွေအတွက်အဓိကငွေကြေးထောက်ပံ့မှုတွေပေးနေကြောင်းအကြံဖက်ဝါရနဲ့ဗဏ္ဍာရေးဆိုင်ရာထောင်လိုက်ဌာနလက်ထောက်ဝန်ကြီး Brian Nelson ကပြောပါတယ်။အရေးပါတဲ့အမေရိကန်နည်းပညာနဲ့လုပ်ငန်းတွေကိုတရားမဝင်ရယူဖို့ကြိုးစားတဲ့အီရန်ရဲ့လုပ်ရက်ကိုအမေရိကန်ကအတက်နိုင်ဆုံးတားဆီးဖို့ဆက်လက်လှုပ်ဆောင်မှာဖြစ်ကြောင်းလည်းပြောပါတယ်များ။ရုရှားမှာရာစုနှစ်ရဲ့၄ဘုံတဘုံနီးပါးအာဏာချုပ်ခိုက်ထားတဲ့သမ္မတဗလာဒီမီယာပူတင်နောက်ထပ်6နှစ်ကြာရာထူးဆက်ယူထားနိုင်မဲ့တရားဝင်ရွေးကောက်ပွဲကိုဒုတိယနေ့ဖြစ်နိုင်ငံတော်မှာစနေနေ့ကမဲဆန္ဒရှင်တွေမဲပေးခဲ့ကြပါတယ်။အသက်82နှစ်အရွယ်ရှိပြီဖြစ်တဲ့ပူတင်ဟာဟန်ပြသဘောဆောင်တဲ့ပြိုင်ဘက်3နဲ့ရှင်ပြန်ရတာဖြစ်ပြီးတော့သူတို့ကလည်းပူတင်ကိုဝေဖန်ပစ်တင်တာတွေလုပ်ခွင့်မရှိသလိုယူကရိန်းကိုအလုံးစုံကျူးကျော်တိုက်ခိုက်တာနဲ့ပတ်သက်ပြီးထောက်ပြပြောဆိုခွင့်မရှိပါဘူး။မဲပွဲဘက်ကစစ်စနစ်တကျနဲ့လှုပ်ဆောင်နိုင်ခဲ့တယ်လို့တာဝန်ရှိသူတွေကပြောပေမဲ့လုံခြုံရေးတင်းတင်းကျပ်ကျပ်ချထားတဲ့ကြားကပဲတချို့မဲယုံတွေမှာတောက်ကြနဲ့စနေနှစ်ရက်လုံးတိုက်ခိုက်ခံမှုတချို့ကြုံတွေ့ခဲ့ရပါတယ်။အသက်50အရွယ်တက္ကသိုလ်ပမောက္ခအမျိုးသမီးတူဦးပါဝင်လူတချို့ကလည်းစနာမဲတွေဖျက်ဆီးဖို့ကြိုးစားမှုနဲ့ဖမ်းဆီးခဲ့ကြအောင်ရုရှားအစိုးရပိုင်း Test Trend Agency မှာဖော်ပြပါရတယ်။အနောက်နိုင်ငံခေါင်းဆောင်တွေကတော့ဒါဟာဒီမိုကရေစီနည်းလမ်းမကျတဲ့ရွေးကောက်ပွဲဆိုပြီးထောက်ပြပြောဆိုနေကြပါရတယ်။ဥရောပကောင်စီဥက္ကဋ္ဌ Charles Michel ကရွေးကောက်ပွဲမပြီးခင်ကျင်းပနေစမှာတဲ့သမ္မတပူတင်ကိုသူ့ရဲ့အပြတ်အသတ်အောင်ပွဲအတွက်ဂုဏ်ပြုကြောင်းတောက်ကြနေမှာတယောလှောင်ပြောင်ဂုဏ်ပြုခဲ့ပါရတယ်။အတိုက်ခံမရှိလွတ်လပ်မှုမရှိရွေးချယ်စရာမရှိတဲ့ရွေးကောက်ပွဲလို့ Social Media Platform X မှာသူကရေးသားခဲ့တာဖြစ်ပါတယ်ညာ။
ကန်တန်မနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းထိုမီတာ32 kHz 933နဲ့9383ညလိုင်းထိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1505လို့ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီနေ့နေ့မနက်ခင်းသတင်းတွေကို VOR ဆက်လက်ထုတ်လွှင့်ပေးပါမယ်ခင်ဗျာ။မြန်မာနိုင်ငံကဆိုးဝါးပြင်းထန်လာနေတဲ့အခြေအနေတွေကိုကုလသမဂ္ဂလူခွင့်ရေးကောင်စီအနေနဲ့မဖြစ်မနေတုံ့ပြန်အရေးယူရမယ်လို့မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးကောင်စီ SANCM ကမတ်လ15ရက်နေ့ကကြေညာချက်ထုတ်တောင်းဆိုလိုက်ပါတယ်။စစ်တပ်ပေါ်တာဝန်ခံစေမှုအပါအဝင် Federal Democracy နိုင်ငံတော်ထူထောင်ရေးမြန်မာလူထုရဲ့ကြိုးပမ်းအားထုတ်မှုတွေကိုတိတိယယောက်ကူညီဖို့လိုနေကြောင်းလည်းထုတ်ပြန်ချက်မှာပါရှိပါတယ်။လက်ရှိဂျနီဗာမှာကျင်းပနေတဲ့ကုလသမဂ္ဂလူခွင့်ရေးကောင်စီရဲ့55ကြိမ်မြောက်ကုလသမဂ္ဂလူခွင့်ရေးကောင်စီပုံမှန်အစည်းအဝေးတွေအပြီးမှာကောင်စီအနေနဲ့မြမရေးဆုံးဖြတ်ချက်ချဖို့ရှိနေချိန်မှာပဲ SCCM ကအခုလိုတိုက်တွန်းနေတာပါ။အာဏာသိမ်းစစ်ကောင်စီဘက်ကတော့ SCCM အပါအဝင်နိုင်ငံတကာကထောက်ပြတဲ့လူခွင့်ရေးချိုးဖောက်မှုမှတ်တမ်းတွေကိုခြေကားပြောဆိုမှုအဖြစ်အမြဲတုံ့ပြန်လေးရှိသလိုနိုင်ငံရေးရွယ်ချက်နဲ့ဆွတ်ဆွဲမှုတွေဖြစ်ပြန်လည်ပြစ်တင်လေးရှိပါတယ်။ SCCM ကတော့လက်ရှိအချိန်ထိကုလသမဂ္ဂလူခွင့်ရေးကောင်စီအနေနဲ့စစ်တပ်ရဲ့ရက်စက်ကြမ်းကြုတ်မှုတွေနဲ့အချိုးကျလိုက်လျောညီထွေရှိတဲ့အရေးယူမှုတွေပြက်ကွက်နေစေပဲလို့လာမယ့်ဆုံးဖြတ်ချက်ထဲမှာမြမလူအခွင့်အရေးကိုပုံမထိထိရောက်နဲ့ကာကွယ်စောင့်ရှောက်ပေးဖို့တောင်းဆိုနေတာပါ။ဒါ့အပြင်ဆန္ဒသိမ်းမှုကိုစန့်ကျင်နေကြတဲ့အစုအဖွဲ့တွေကိုပို့ပြီးအသိမှတ်ပြုထိတွေ့ဆက်ဆံမှုနဲ့နိုင်ငံတကာကိုတိုက်တွန်းထားသလိုကုလသမဂ္ဂလူညွေးကောင်စီမှလည်းမဖြစ်မနေလိုက်နာရမယ့်လက်နက်နဲ့လောင်စာဆီပိတ်ဆို့ရေးယူမှုချမှတ်ဖို့နဲ့မြန်မာနိုင်ငံအခြေအနေတစ်ခုလုံးကိုနိုင်ငံတကာယာစွေတရားရုံးကိုတင်စစ်ဆေးတရားစွဲဖို့တောင်းဆိုနိုင်ရေးအပါအဝင် SCCM ကအကြံပြုချက်တစ်ခုကိုထုတ်ပြန်လာလည်းဖြစ်ပါတယ်ခင်ဗျာ။အနာဒိစကောင်စီကအသက်သွင်းလိုက်တဲ့ပြည်သူစစ်မှုတန်းဥပဒေကိုစန့်ကျင်ကြောင်းနယ်သာလန်ရောက်မြန်မာပြည်ပွားတိုင်းရင်းသားတွေကပေါ့စုပြီးအမ်စတန်မြို့တော်မှာစနေနေ့ကကန့်ကွက်ခဲ့ကြပါတယ်စစ်ကောင်ဆောင်တွေကိုကာကွယ်ပေးဖို့လှုပ်ဆောင်တဲ့ဥပဒေဖြစ်လို့ကန့်ကွက်ရကြောင်းဒီပွဲကိုတက်ရောက်သူတဦးဖြစ်တဲ့အမ်စတန်ကမက်ရစ်ချေကအခုလိုပြောပါတယ်
စစ်အာဏာရှင်တွေကသူတို့ရဲ့အသက်ဥဝင်စည်းစိမ်တွေကိုကာကွယ်ဖို့လူသားတိုင်းရုပ်ဖို့အတွက်ခွင့်ထားတဲ့ဒီစစ်မှုမထမ်းမနေရဥပဒေကိုကျွန်တော်တို့ကစန့်ကျင်ရတဲ့အပွဲကိုလုပ်တာဖြစ်ပါတယ်ရှင်ပြီးရင်ခါကျတော့ဒီ crimes against
မြမပြည်ကလူမဆန်တဲ့လုပ်ရက်တွေကိုကဘာတိအောင်အဝေးရောက်မြမတွေကတနိုင်သမျှဆက်လက်လှုပ်ဆောင်သွားမယ်လို့လည်းတက်ရောက်လာသူတွေကပြောပါတယ်မြို့တော်ရဲ့ရှေးဟောင်းသမိုင်းဝင်မြို့လေကောင်ကအထင်ကြီး Dam Square ရင်မြန်မာကျင်းပတဲ့အခမ်းအနားကိုလူ150ကျော်ပူးပေါင်းပါဝင်ခဲ့ပြီးအိန္ဒိချင်းနိုင်ငံ Belgium ကမြမနယ်ပွားတွေလည်းပါဝင်ခဲ့တယ်လို့ဥရောပတက္ကသိုလ်အသီးသီးမှပညာသင်ရောက်နေတဲ့ကျောင်းသားလူငယ်တွေလည်းပါဝင်ခဲ့ကြပါတယ်2010ခုနှစ်တုန်းကပြဋ္ဌာန်းခဲ့တဲ့ပြည်သူ့စစ်မှုတမ်းဥပဒေကို February 10ကစတင်ပြီးအာဏာတည်ကြောင်းစစ်ကောင်စီကအမိန့်ထုတ်ပြန်ထားတာပါစစ်ကောင်စီပြောခွင့်ရတော့ဒီဥပဒေဟာနိုင်ငံသားတိုင်းနိုင်ငံတော်ကာကွယ်ရေးတာဝန်ထမ်းဆောင်ဖို့အတွက်ဖြစ်တယ်လို့ပြောဆိုထားပါတယ်ဒါပေမဲ့နိုင်ငံတကာကစောင့်ကြည့်လေ့လာနေတဲ့ကျွမ်းကျင်သူတွေကတော့လူငယ်လူရွယ်တွေကိုစစ်တပ်ရဲ့အတင်းကျပ်သွင်းမှုကြိုးပမ်းချက်ကလူအခွင့်အရေးချိုးဖောက်မှုတွေဖြစ်လာနိုင်ပြီးအရက်သားတွေကိုရှေ့တန်းမှာအထမစေခိုင်းတာလူသားအကာအကွယ်ဖြစ်အသုံးချတာတွေလှုပ်ဆောင်လာနိုင်တာကိုထောက်ပြနေကြတာလည်းဖြစ်ပါတယ်ခင်ဗျာအိန္ဒိယနိုင်ငံမှာလက်ရှိဝန်ကြီးချုပ်နာရင်ဒရာမိုဒီတတိယသက်တမ်းဆက်အုပ်ချုပ်နိုင်မှုကြိုးပမ်းနေတဲ့အိန္ဒိယအထွေထွေရွေးကောက်ပွဲကို April 19ရက်နေ့ကစတင်ပြီး6ပတ်ကြာကျင်းပမှာဖြစ်ကြောင်းအိန္ဒိယရွေးကောက်ပွဲကော်မရှင်ကစနေနေ့မှာကြေညာလိုက်ပါတယ်ကမ္ဘာအကြီးဆုံးဒီမိုကရေစီနိုင်ငံအဖြစ်အသိမှတ်ပြုခံရတဲ့အိန္ဒိယမှာမဲဆန္ဒရှင် 1 ဘီလီယံနီးပါးဟာအောက်လွတ်တော်ရဲ့ရွေးကောက်ခံအမှတ်943ကိုရွေးချယ်ဖို့အရေးချင်းပြည်မိမှာဖြစ်ပြီးတော့ကျန်း200ကိုတော့သမရကခန့်အမှာဖြစ်ပါတယ်ရွေးကောက်ပွဲကိုဇွန်လ1ရက်ထိအဆင့်80နဲ့ကျင်းပမှာဖြစ်ပြီးမဲတွေကိုတော့ဇွန်4ရက်ကစတင်ပြီးရည်တွက်မှာဖြစ်ပါတယ်မဲယုံတွေမှာလုံခြုံရေးအလုံအလောက်ရယူနိုင်ဖို့အတွက်လုံခြုံရေးတပ်ဖွဲ့ဝင်တွေနိုင်ငံအနှံ့ရွှေပြောင်းချထားတာဖြစ်လို့အိန္ဒိယရဲ့ရွေးကောက်ပွဲတွေဟာရက်သတင်းပတ်များစွာကျင်းပလေရှိပါတယ်မော်ဒီရဲ့လက်ရဆွမ်းရောက်အမျိုးသားရေးဝါဒီ BJP ပါတီနဲ့သူရဲ့ဒေသအဆင့်မာမိတ်ပါတီတွေဟာအဓိကအတိုက်ခံကွန်ဂရက်ပါတီကဥဆောင်ဖွဲ့စည်းထားတဲ့ INDIA အိန္ဒိယလို့အတူကောက်ခေါ်တဲ့နိုင်ငံရေးမာမိတ်အဖွဲ့နဲ့ဒေသအဆင့်ပါတီနှစ်သားစဉ်ကျော်လို့နဲ့ရှင်ပြိုင်ရမှာဖြစ်ပါတယ်။မော်ဒီဟာဆယ်စုနှစ်များစွာတဲ့အိန္ဒိယရဲ့လူကြိုက်အများဆုံးခေါင်းဆောင်ဖြစ်ဆက်လက်တည်ရှိနေကြကြောင်းဒီရွေးကောက်ပွဲမှာလက်ထလော့စစ်တမ်းတွေမှာတော့အာဏာရ BJP ပါတီပဲလွယ်လွယ်ကူကူနိုင်မယ်လို့ခန့်မှန်းနေကြပါတယ်ခင်ဗျာ။
တဲ့နေကိုကိုငိမ့်ချမ်းအေးကပြောပြပေးသွားတာပါ VOA ရဲ့တင်းငွေနေနေမနေ့ပတ်အတန်လွင့်စီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့အပတ်စဉ်ကဏ္ဍတွေကိုစလင်ထုတ်လွှင့်မှာပဲ ပထမအဦးဆုံးကတော့ဒုအတန်အစီအစဉ်ဖြစ်ပါတယ်။ထိုင်းနိုင်ငံနဲ့ကပ်လျက်မြန်မာနယ်စပ်ဒေသတချို့မှာကိုယ်တိုင်အန္တရာယ်ရှိနေတဲ့ကြားကကျန်းမာရေးအကူအညီလိုအပ်နေသူတွေကိုဆေးကုသပေးနေတဲ့သူတွေအကြောင်း Frontier မြန်မာရဲ့ဒုအတန်အစီအစဉ်မှာတင်ပြထားပါရခင်ဗျာ
။အခါတည်းရမှာဆိုလို့ရှိရင်ဥမာပြည်ရှိတဲ့မှာဒီဘောလုံးနိုင်ဖြစ်သွားပြီဆိုလို့ရှိရင်ညီမတို့ကအဲ့ဒီအချိန်မှာမလုံးမနေ့နိုင်လို့ပဲအဲ့လိုထသွားတဲ့အချိန်မျိုးရှိတယ်။အဲ့လိုထသွားတဲ့အချိန်မှာဆိုရင်ရေဘောလုံးနိုင်ဖြစ်တဲ့အတွက်ဒီစားစားစားရှိနေနိုင်တဲ့လမ်းတွေဆိုတော့ညီမတို့ဖြတ်ရတာမျိုးတွေရောရှိတယ်ပေါ့နော်။အဲ့လိုမျိုးအချိန်တွေဆိုရင်တော့လည်းဟိုဒါစွန့်ထားပြီးတော့သွားရတာမျိုးတွေရောရှိတော့ပေါ့နော်။
ကိုမှကြိုးစားရင်ကြိုးစားနိုင်တယ်လို့ပဲခိုးစမ်းညံစမ်းရှိတယ်လို့တော့ဟိုဘယ်လိုလဲကြိုးစားလို့ရတယ်ပေါ့နော်အဲ့လိုမျိုးဟိုရက်တည်နိုင်အောင်ပေါ့နော်စိတ်အဓိကစိတ်ပါလေ
ဆရာဝန်နဲ့ဒုနာပြုတွေဟာလွန်ခဲ့တဲ့3နှစ်ခရဲကဆရာနာရှင်စန့်ကျင်တဲ့အစနာပြပွဲတွေမှာရှေ့တန်းကနေပါဝင်ခဲ့ပါတယ်ဒါအပြင်တောင်းနဲ့ချီတဲ့ဈေးဝင်တန်းတွေဟာလည်းအကြမ်းမဖက်အာဏာဖီဆန်ကြီးလှုပ်ရှားမှု CDM မှာပါဝင်ခဲ့ပါတယ်လက်ရှိအချိန်ထိသူတို့တွေဟာအန်ရီဂျားကပဲနိုင်ငံတွင်းမှာရောနိုင်ငံပြင်ပမှာပါကျန်းမာရေးစောင့်ရှောက်မှုတွေပေးနိုင်အောင်ကြိုးစားနေကြဆဲပါမင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူခွင့်ရင်းနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့အတန်ပတ်စဉ် Focus အစီအစဉ်ကနေကြိုဆိုပါတယ်ဒီအစီအစဉ်ကို Foundation Hero တဲ့ကပံ့ပိုးပေးထားတာပါဒီတစ်ပတ်အစီအစဉ်ကိုတော့ဒို့အတန်ရဲ့မိတ်ဖက်မီဒီယာဖြစ်တဲ့Data News Agency ကသတင်းတောက်တွေကရေးသားတင်ဆက်ပေးထားပါတယ်။စောင်းမအတွင်းလုံခြုံရေးအခြေအနေတွေကြောင့်နာမည်တချို့ကိုပြောင်းလဲအသုံးပြုထားပါတယ်ရှင
်။အမားတို့မှာကဘာဖြစ်လဲဆိုတော့အမားဥမာကွာအမားရဲ့အပေါင်းအသင်းရောင်းရင်းမိတ်ဆွေပဲဖြစ်ဖြစ်ကိုရဲ့အတိတ်တောင်းကြရပဲဖြစ်ဖြစ်ခုဖြစ်တယ်ဆိုရင်ကိုကတော့ဒီကိုယ်ကိုဘောတော့ကိုအရှိမဆင်းနဲ့ပတ်သက်တဲ့ဆေးပစ္စည်းအဲ့တော့စေလို့အဲ့တာရီကိုယူသွားလို့မရဘူးကွာယူသွားလိုက်ရင်လည်းလမ်းမရဲဖမ်းမလားဟိုရဲရဲရဲဖမ်းမှာကိုကြောက်ပြီးတော့ယူမသွားရဲဘူးအဲ့တော့အဲ့ဒုလာအချိန်မီကိုမှသွားပြီးမကူနေနိုင်တာပေါ့နော်အဲ့အခက်ခဲမျိုးလေးတော့ရှိတယ
်ဆီယာမရင်းကထိုင်းနယ်စပ်မှာနေထိုင်ပြီးအဲ့ဒီနေမြေကမြန်မာလူမျိုးကိုဆေးဘက်ဆိုင်ရာအကူအညီပေးနေတဲ့အကြီးတန်းသူနာပြုဆီယာမတယောက်ပါသူကထိုင်းနိုင်ငံမှာသူနာပြုတ်တယောက်အနေနဲ့တရားဝင်အလုပ်လုပ်ကင်ခွင့်မရှိတာကြောင့်တတိကြီးကြီးထားပြီးလုပ်ကင်နေရပါတယ်။ဆီယာမရင်းနဲ့သူ့အမျိုးသားတို့ဟာ2022ခုနှစ်ဖေဖော်ဝါရီလဆက်အာနာသိမ်းမှုကိုစန့်ကျင်ဆန္ဒပြရမှာပါဝင်ခဲ့ကြပြီးလူလူအာနာဖီဆန်းရေးလှုပ်ရှားမှု CDM လှုပ်ရှားမှုမှာလည်းအတူတူပါဝင်ခဲ့တာပါ။ဒါပေမဲ့သူ့အမျိုးသားဟာနန်း CDM ပြန်လှုပ်ပြီးလုပ်ငန်းခွင့်ပြန်ဝင်သွားခဲ့ပါတယ်။ဒါကြောင့်ဆီယာမရင်းတယောက်ခင်ပွန်းဖြစ်သူကိုကြောခိုင်းပြီးခလေး၃ယောက်ကိုလက်ဆွဲပြီးတော့မဲဆောက်ကိုမရောက်ခင်သူအလောက်ခဏလှုပ်ခဲ့တဲ့ဒေါ်ရီကိုထွက်လာခဲ့ပါတယ်လက်ရှိမှာတော့သူဟာနိုင်ငံရေးကြောင့်ထွက်ပြေးတင်ဆောင်လာတဲ့သူတွေဇပေးရှောင်းတွေချွေပြောင်းလှုပ်သားတွေကိုအခမဲ့ဆေးကုသပေးနေတာပါတခါတည်းမှာတော့ဒဏ်ရာရလာတဲ့ဒေါ်လန်ကြီးရှဲပေါ်တွေပါသူ့လူနာစီရင်မှာပါဝင်ပါတယ်။အဲ့ဒီလူတွေအများစုကတော့အထောက်အထားမရှိကြတဲ့အတွက်ထိုင်းရေးကစစ်ဆေးတာခံရရင်ဖမ်းဆီးခံရနိုင်ခြင်းနဲ့ပြည်ရင်းကိုပြန်ပို့ခံရနိုင်တဲ့အန်ဒီရရှိတာကြောင့်မဲဆောက်တဝိုက်မှာစိတ်ချလက်ချမသွားလာနိုင်ကြတဲ့သူတွေပါ။ဒါကြောင့်ဆီယာမရင်းရဲ့အကြမ်းမကြီးဆောင်ရှောက်မှုဟာအဲ့ဒီလူတွေအတွက်တန်မိုးမဖြစ်နိုင်ပါဘူး။ဒါပေမဲ့သူတို့စီစီဝါကုသပေးဖို့တွားရမှာသူ့အတွက်လဲခုနကပြောခဲ့တဲ့ထိုင်းရင်အန်တီရှိပါတယ်ဒီလိုအခက်ခဲမျိုးတွေကိုသူမနီတူမဲဆောက်မှာသူမလိုစီးကုနေတဲ့အခြားစီးဝင်တဲ့နေကလည်းကြုံတွေ့နေရတာတွေရှိပြီးတချို့ဆိုရင်စီးဆက်မကုတဲ့သူတွေတောင်ရှိတယ်လို့ဆီယာမရင်းကဆိုပါတယ်နိုင်ငံတွင်းမှာ CDM လုပ်ပြီးစေကူတာမှုတွေလှုပ်ဆောင်ရတာလဲပူပြီးအန်တီရေပုံများပါတယ်။မအီစင်ကမြန်မာပြည်တွင်းမှာပဲနေထိုင်တဲ့အသက်30ကျော်အရွယ်သူနာပြုဆီယာမာပါ။သူလဲအာနာသိမ့်ပြီးတဲ့နောက်ပိုင်း CDM လှုပ်ရှားမှုမှာပါဝင်ခဲ့ပြီးတော့မြန်မာပြည်တောင်ပိုင်းကသူ့နေရမြို့မှာအခြားသူ့လှုပ်ဖို့ဂိမ်းဖက်တီနဲ့အတူတူအခမဲ့စီပေးခန်းတစ်ခုဖွင့်ခဲ့ပါတယ်။ဒါပေမဲ့လပိုင်းအတွင်းမှာပဲအဲ့ဒီစီခန်းကိုသူတို့ပိတ်လိုက်ရပါတယ်။
ဒီတရင်ထွက်တာပေါ့မာတရင်ထွက်တယ်ပြီးတော့ညီမတို့ဆန္ဒပြရင်လည်းအဲ့ရပဲထွက်ပြီးသွားတယ်ဆိုတော့အမှသူတို့လဝိုင်းတော့လဝိုင်းတော့အမှအဲ့ဒီညကတော့ညီမတို့ရေစင်ပေါ်မှာတက်ပြီးတော့ပုံနေလိုက်ရပေါ့နော်ပုံနေပြီးတော့ စမပြေတော့ဆိုတော့နောက်မနေ့အစောပိုင်းမှာညီမတို့အဲ့ဒီဆေးကမ်းမှာတပြောင်းနေလိုက်တယ်မှာဆေးကမ်းမှာတပြောင်းနေတယ်တပြောင်းနေပြီးတော့အဲ့ဒါရှာလူနာရေးကြည့်ပြတာပေါ့နော်ကြည့်ပြီးတော့ဟာကျတော့အေးနောက်တပတ်လောက်ကြာတဲ့ခါကျတော့အမှညီမတို့ကိုဒီဆေးကမ်းပေါ့နော်ဝင်ဆေးမယ်ဆိုတော့ညီမတို့တတင်းရတယ်တတင်းရတော့ညီမတို့အမှဆေးတော့ပါတယ်အကုန်လုံးယူပြီးတော့ညီမတို့ပြေးရပြန်
အဲ့ဒီနောက်မှာတော့သူထွက်ပြေးတင်ဆောင်ခဲ့ရပါတယ်။အစဉ်ပြေးတဲ့နေရာမှာသူဆေးဆက်ပြုပေးနေခဲ့ပါတယ်။နောက်ဆုံးမှာတော့လုံခြုံရေးအတွက်သူမိသားစုကိုအဆက်အသွယ်ဖြတ်ပြီးတော်ရီကိုထွက်ပြေးတင်ဆောင်ခဲ့ရပါတယ်။ဒါပေမဲ့လည်းစကောင်စီထိန်းချုပ်နေမြေတွေမှာသူရောက်နေတဲ့ဆိုရင်တော့အဖမ်းခံရနိုင်တဲ့အန်ဒီယန်နဲ့သူရင်ဆိုင်ရနိုင်ပါတယ်။
အခါတရမှာဆိုလို့ရှိရင်ဥမာပြေရှိတယ်မှာရေဘောလုံးနာဖြစ်သွားပြီဆိုလို့ရှိရင်ညီမတို့ကအဲ့ဒီအချိန်မှာမလုံးမနေ့နေ့နိုင်လို့ပဲအလိုထားသွားတဲ့အချိန်မျိုးရှိတယ်အလိုထားသွားတဲ့အချိန်မှာဆိုရင်ရေဘောလုံးနာဖြစ်တဲ့အတွက်ညီမတို့တော်လန့်သွားမယ်ဆိုလို့ရှိရင်သူတို့စီရောက်ဖို့အတွက်ကြားတယ်ဆိုတော့ဒီဆက်ဆက်ဆက်ရှိနေနိုင်တဲ့လမ်းတွေဆိုညီမတို့ဖြတ်ရတာမျိုးတွေရောရှိတယ်ပေါ့နော်အဲ့လိုမျိုးအချိန်တွေဆိုရင်တော့လေဟိုဒါစွန့်သွားပြီးတော့သွားတာမျိုးတွေရောရှိတာပေါ့
လူသားချင်းစာနာထောက်ထားမှုဆိုင်ရာကိစ္စတွေအတွက်အချက်အလက်ကောက်ယူရေးနဲ့လေလာဆန်းစစ်ရေးအဖွဲ့တစ်ခုဖြစ်တဲ့ Insecurity Insight ရဲ့စီးရင်စီရီအရာအာနာသိမ့်ပြီးကလေးကနိုင်ငံအနှံ့မှာဂျမ်းမာရေးဆောင်ရှောက်မှုတွေကိုပိတ်ပင်တဆီမှုနဲ့အကြမ်းဖက်မှု1100မှုဖြစ်ခဲ့ပါတယ်။အဲ့ဒီအထဲမှာစီးယုံစီးခန်းနဲ့စီးပီးတဲ့နေရာတွေကိုထိခိုက်ပျက်စီးစေပြီးဂျမ်းမာရေးလုပ်သားတွေတီကြီးတန်းရရစီတဲ့စစ်ကောင်စီတပ်ရဲ့လေးချောင်းတိုက်ခိုက်မှု49ခုပါဝင်ပါတယ်။ဂျမားရေးလောက်သား900နီးပါးလဲဖမ်းဆီးခံထားရပါတယ်။အာဏာသိမ်းပြီးနောက်ပိုင်းအနည်းဆုံးဂျမားရေးဝန်ထမ်း89ဦးအသက်ခံထားတယ်လို့ Syrian Medical Network ကဆိုပါတယ်။ Syrian Medical Network ဟာအမျိုးသားညီညွတ်ရေးအစိုးရရဲ့လက်အောက်ကအဖွဲ့အစည်းတစ်ခုဖြစ်ပြီး2021ခုနှစ်ကတည်းကဂျမားရေးဝန်ထမ်းတွေအတွက်ရန်ပုံငွေတွေနဲ့အခြားအထောက်အပံ့တွေထောက်ပံ့ပေးနေတဲ့အဖွဲ့ပါ။အစကနဦးပိုင်းမှာတော့ CDM ဈာမရေးဝန်ထမ်းကလူဦးရေ6000ကျော်ရှိခဲ့ပြီးအခုလက်ရှိမှာတော့4000ကျော်ကမတရားမှုတွေကိုတောင်းခံဖျက်ချနေစေပါတချို့ကလုပ်ငန်းကွင်တွေကိုပြောင်းဝင်တာပဲရှိသလိုတချို့ကလည်းအခြားအသက်ငွေဝမ်းကြောင်းတွေကိုရောက်ရှိသွားပါတယ်အခက်အခဲကြားကကြံ့ကြံ့ခံလှုပ်ဆောင်နေတဲ့သူတွေကို Syrian Medical Network အနေနဲ့ထောက်ပံ့တာပဲရှိပေမဲ့လုံလောက်အောင်မထောက်ပံ့နိုင်သေးဘူးလို့ဆိုပါရယ်။ဒေါက်တာပိုင်ဦးကတော့2020ရွေးကောက်ပွဲမှာရန်ကုန်တိုင်းဒေသကြီးမြောက်တကုံမြို့နယ်က NLD ရဲ့လွတ်တော်ကိုယ်စားလှယ်အဖြစ်အရွေးခံထားသူပါ။သူက NUG အစိုးရအာဏာရှာလာရင်အနစ်နာခံထားရတဲ့ CDM တွေအတွက်ချီးမြှင့်ဖို့စီစဉ်ထားတာတွေရှိတယ်လို့ဆိုပါရယ်။
လေရှိ energy အစိုးရကနေတိထားတဲ့ကတိကဝေပေါ့စစ်ကောင်စီအုပ်ချုပ်ရေးကြဆုံးသွားပြီးတော့ TNG အစိုးရရဲ့အုပ်ချုပ်ရေးပြန်ပြီးတော့ဝင်ရောက်လာတဲ့အချိန်ကြလို့ရှိရင်စပြီးအာဏာသိမ်းခံတဲ့အချိန်ကနေပြီးတော့စီရင်လုပ်တဲ့အချိန်ကနေပြီးတော့တောက်လျှောက်ကာလာတစ်လျှောက်လုံးတဲ့သူ့ရဲ့ဘူလာမူရင်းလာတာဟိုကျွန်တော်တို့ခဲ့တဲ့ကျွန်တော်ပြန်ချုပ်ပေးမယ်လို့ပြောထားတယ်အဲ့ဒါကတေချာဖို့ရမယ်
ခဲခဲရီနဲ့အန်ဒီရီရှိပေမဲ့စီးပညာရှင်အများစုဟာမြမပြည်ရင်းနဲ့ပြပမှာဂျမ်းမာရေးစောင့်ရှောက်မှုလုပ်ပေးနေကြတော့မှဆီယာမာရင်းကတော့ငွေကြီးတက်နိုင်တဲ့သူလူနာတချို့ကပြီးတဲ့အခကြေးငွေနဲ့သူမိဘဆွေမျိုးတွေရဲ့ထောက်ပံ့ငွေတွေနဲ့ယက်တီနေပါတယ်။သူဟာကလေး3ယောက်နဲ့အတူနိုင်ငံရက်ချမှာတကူရေးရုံးကန်နေရတဲ့မိခင်မှာဒါပေမဲ့သူလုပ်နေတာတွေကိုဆက်လုပ်ဖို့သူစိတ်ပိုင်းဖြတ်ထားပြီးအခြားသူတွေကိုလည်းစိတ်တက်မကြဖို့အပေးလိုက်ပါတယ်
။အမကတော့တနာကြမလို့ဒီဒေါ်လာရေးလုပ်လိုက်တဲ့အချိန်ကြောင့်အမဒီလိုမျိုးဟိုဒီလိုမျိုးရှောင်ပြေးသွားလာအိမ်နဲ့ကိုယ်အိမ်နဲ့ဆုံးခွာပြီးတော့နေရတယ်ဆိုပေမဲ့ဒေါ်လာရေးကြောင့်အမကပြင်းမှန်းနေခက်ခဲတယ်ဆိုတာမျိုးတော့အမမရှိဘူး။အမဒီဒေါ်လာရေးကိုဒီထက်ထကြအောင်မယ်ဆိုလဲဆက်လုပ်နေအောင်ပါပဲ။ အမအကိုဘယ်လိုပြောမလဲဟိုတနာရမယ်လို့မမြင်ပဲနဲ့အမအကိုအတူယူလို့ပဲအမတော့အဲ့လိုပဲအကြံပြန်ပေးခြင်းနဲ့ပေါ့နော်ဘာဖြစ်လို့ဆိုတော့အမကခလေးသုံးယောက်နဲ့တော့ရက်တည်နိုင်လို့ဆိုရင်အမလိုပဲတခြားမိအမျိုးသမီးတွေပေါ့နော်အဲ့လိုမျိုးရှိမှာပဲဟိုအမယောက်ျားကွဲသွားလို့ပဲဖြစ်ဖြစ်သေသွားလို့ပဲဖြစ်ဖြစ်ဟိုပြစ်သွားလို့ပဲဖြစ်ဖြစ်ပေါ့အဲ့လိုမျိုးအကြောင်းအရာတစ်ခုခုကြောင့်ဟိုပြိုလဲတော့မယ်ဆိုရင်တော့ဘယ်တော့မှမပြိုလဲပါနဲ့လို့ပဲအမကပြောခြင်းနဲ့ပါဆိုတော့ကို့မှာကြိုးစားရင်ကြိုးစားနိုင်တယ်လို့ပဲကိုစမ်းညံစမ်းရှိတယ်လို့တော့ဟိုဘယ်လိုပြောမလဲကျိုးစားလို့ရတယ်ပေါ့နော်အဲ့လိုမျိုးဟိုရက်တည်နိုင်အောင်ပေါ့နော်စိတ်အဓိကစိတ်ပါပဲ
ဒိုးတန်ရဲ့ဒီတစ်ပတ်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်နားဆင်သူတွေရဲ့လူမှုကွန်ရက်ပေါ်ကနေဝေဖန်အကြံပေးတာတွေကိုလည်းကြိုဆိုပါတယ်နောက်တစ်ပတ်မှာထုတ်လွှင့်မယ်ဒိုးတန် podcast ကိုလည်းစောင့်မျှော်နားဆင်ပေးကြပါအောင်ရှင်
VOA အစီအစဉ်တွေကိုရေဒီယိုရုံးမြင်တင်ကြားလို့ဖြင့် Facebook စာမျက်နှာကနေပြီးတော့လည်းနှာစင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာဝိုင်း Facebook စာမျက်နှာလိပ်စာကတော့ facebook.com/voabemis ဖြစ်ပါတယ
်။ဆက်လက်ပြီးဒီမိုကရေစီနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်ကိုတင်ဆက်ပါအောင်မယ်။ကမ္ဘာမှာနိုင်ငံရေးစီးပွားရေးအခြေအနေတွေကြောင့်တခြားနိုင်ငံတွေမှာခေလုံခွင့်လျှောက်ထားသူတွေပိုများလာသလိုအာရှနိုင်ငံရဲ့လူဝင်မှုကြီးကြပ်ရေးမူဝါဒတွေလည်းပိုပြီးတင်းကျပ်လာပါတယ်။ဦးတင်မောင်သားကတင်ဆက်ထားပါတယ
်။လူတွေကနိုင်ငံအသီးသီးကနေရွှေပြောင်းအခြေချဖို့ကြိုးစားတာဟာ2023ခုနှစ်မှာအမြင့်ဆုံးကိုရောက်ရှိခဲ့တယ်လို့ရွှေပြောင်းနေထိုင်သူတွေကိုလေ့လာနေတဲ့စင်စရာတွေကပြတ်ပါပါလေ။အဒီလိုကြိုးစားကြရမှာနိုင်ငံရေးခုလုံခွင့်တောင်းခံကြတာကလည်းအကြောင်းတစ်ခုဖြစ်ပါတယ်။နိုင်ငံရေးခုလုံခွင့်ဟာအခြေခံလူခွင့်ရေးတစ်ခုဖြစ်ပါတယ်။နိုင်ငံတစ်နိုင်ငံမှာအရေးယူအပြစ်ပေးခါဝယ်ရှိတယ်ဆိုလို့ရှိရင်နိုင်ငံတကာဒုက္ခသည်ဆိုင်ရာဘုံတူညီချက်ကိုလက်မှတ်ရေးထိုးထားတဲ့ဘယ်နိုင်ငံမှမဆိုနိုင်ငံရေးခုလုံခွင့်ရှောက်ထွန်းနိုင်ပါလေ။အဒီလိုလက်မှတ်ရေးထိုးထားတဲ့အာရှနိုင်ငံတွေတဲကတနိုင်ငံကတော့ဂျပန်နိုင်ငံဖြစ်ပါတယ်။ဂျပန်နိုင်ငံကနိုင်ငံရေးခုလုံခွင့်ကိစ္စပေါ်သဘောထားအမြင်တွေနဲ့ပတ်သက်ပြီးဒီမိုကရေစီလူ့ခွင့်ရေးနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်မှာဆွေးနွေးပေးဖို့ကျွန်တော်ဖိတ်ခေါ်ထားသူကတော့ဂျပန်ရောက်မြန်မာဒုက္ခသည်တွေကိုကူညီစောင့်ရှောက်တဲ့သူဦးအောင်မြတ်ဝင်းဖြစ်ပါတယ်။မင်္ဂလာပါဦးအောင်မြတ်ဝင်းခင်ဗျာ
။ဟုတ်ကဲ့မင်္ဂလာပါခင်ဗျာဆရာ
။ဟုတ်ကဲ့ဂျပန်နိုင်ငံဟာနိုင်ငံရေးခုလုံခွင့်တောင်းခံသူတွေနဲ့ပတ်သက်လာလို့ရှိရင်အလုံးကိုတင်းကျပ်တဲ့နိုင်ငံလို့ဒါနိုင်ငံတကာလူခွင့်ရေးအဖွဲ့တွေကသိထားကြပါတယ်။2022ခုနှစ်မှာရှောက်ထားသူ3,952ယောက်ရှိတဲ့အနေနဲ့102ယောက်ကိုပဲခလုံးခွင့်ပေးခဲ့တာလို့ဆိုပါတယ်။လူခွင့်ရေးစောင့်ကြည့်လေ့လာရေးအဖွဲ့ HRW ရဲ့လူရဆိုလို့ရှိရင်အဲ့ဒီ3,000ကျော်တဲ့က1,102ယောက်ဟာအချိန်မကရှောက်ထားခဲ့ကြရတယ်လို့ဆိုပါတယ်။ဒီထဲမှာမနက်ကဒါ83ယောက်လည်းပါဝင်တယ်လို့ပြောပါတယ်ဆိုတော့နိုင်ငံရေးခုလုံခွင့်နဲ့ပတ်သက်ပြီးဂျပန်နိုင်ငံရဲ့လက်ရှိအခြေအနေကဘယ်လိုများရှိပါသလဲခင်ဗျ
ဂျပန်နိုင်ငံကရဲ့ဒုက္ခသည်အဖြစ်အတိမတ်ပြမှုဟာဒီဖွံ့ဖြိုးပြီးနိုင်ငံတွေထဲမှာပေါ့နော် G7 နိုင်ငံတွေထဲမှာလည်းဂျပန်ကအနိုင်ဆုံးဖြစ်တယ်ခင်ဗျအရင်တော့ဆိုတနစ်ကိုတယောက်လောက်ပဲအတိမတ်ပြတာပါခင်ဗျဒါပေမဲ့အဲကမ္ဘာကြီးကဝိုင်းပြီးတော့ဂျပန်ကိုအပြစ်တင်နေဂျပန်နိုင်ငံမှာရှိတဲ့လူခွင့်ရေးအဖွဲ့တွေကလည်းဂျပန်ဆိုးရွားကိုဝိုင်းပြီးအပြစ်တင်တဲ့အခါကျသူလည်းနည်းနည်းတော့ပြုပြင်ပြောင်းလဲမှုတွေသူလည်းလှုပ်လာပါတယ်ခင်ဗျလှုပ်လာတဲ့အခါကျတော့ဒီဒုက္ခသည်အတိမတ်ပြုခံရတဲ့နှုံးကတော့နည်းနည်းလေးမြင့်တက်လာပါတယ်ခင်ဗျဒါပေမဲ့အားရလောက်စရာတော့မရှိပါဘူးခင်ဗျ
ဇန်နဝါရီလတုန်းကဂျပန်နိုင်ငံနာဂိုယာမြို့ဗိုလ်တရားရုံးမှာရိုဟင်ဂျာအမျိုးသားဥပမာဆိုကိုနိုင်ငံရေးခုလုံခွင့်ပေးလိုက်တယ်လို့သတင်းမှာတွေ့ရပါတယ်။အောက်ရုံးတုန်းကတော့ရိုဟင်ဂျာလူမျိုးဖြစ်တာနဲ့နိုင်ငံရေးခုလုံခွင့်ပေးဖို့မလုံလောက်ဘူးလို့ဆုံးဖြတ်ခဲ့တယ်။ဒီအမှုဟာဂျပန်နိုင်ငံရဲ့နိုင်ငံရေးခုလုံခွင့်ချက်ထားသူတွေအတွက်ဘလို့များအရေးပါပါတယ်ခင်ဗျ။
သူဆိုလို့ရှိလို့ရှိရင်ဒုက္ခသည်အဖြစ်ချက်ထားတယ်ဒုက္ခသည်အဖြစ်အပေခံရတယ်နောက်တစ်ခါသူဒီအယူခံဝင်နေခင်ဗျအဲ့ဒါကိုလည်းသူ့ကိုပယ်တယ်ခင်ဗျအဲ့တော့သူဒီတရားရင်ဆိုင်နေအဲ့ဒါလည်းသူတရားရုံးမှာရှုံးနေခင်ဗျအောက်တရားရုံးနေမှာအဲ့ဒါတစ်ခါသူအပေါ်ဆက်တဲ့အခါကျမှသူနိုင်သွားတာပါခင်ဗျလူမျိုးရေးနဲ့နိုင်ငံသားဆိုတော့အချက်နှစ်ချက်နဲ့သူကသွားပြီးတော့အဲတက်ဆိုင်နေအတွက်ကြောင့်သူအတိမတ်ပြုခံခြင်းဖြစ်ပါတယ်ဒီနာဂိုယာမှာရှိတဲ့ရှင်းနေအဖွဲ့တွေနဲ့ဒီမြန်မာဒီရိုဟင်ဂျာ အရေးကိုကုညီဆောင်ဆောင်နေတဲ့ဒီရိုဟင်ဂျာမျိုးသားတွေကနေမှတဆင့်သူ့ကိုကုညီပံ့ပိုးမှုတွေပေးလိုက်တဲ့အတွက်ကြောင့်သူဒီအဓိကတင်ပြသွားတဲ့အချက်ကဥရောပမှာရှိတဲ့ရိုဟင်ဂျာတွေကိုအတိမတ်ပြုခဲ့တဲ့စာရင်းစာညွှန်းတွေနဲ့သူတင်ပြတဲ့အခါမှာတရားရုံးကသူ့ကိုအတိမတ်ပြုလိုက်ခြင်းဖြစ်ပါတယ်။ရခုလိုသူ့ကိုအတိမတ်ပြုလိုက်ခြင်းအပြင်ရှင်းပါတယ်လူမျိုးရေးနဲ့ဟိုနိုင်ငံ ဒီစာချက်တို့ဒီကိုဟိုပဲအတိအမှတ်ပြုခဲ့တာခင်ဗျမြန်မာဟာဒီရဲ့ဒီ ဒုက္ခ တွေကိုပေါ့ခင်ဗျအခုဒီအမျိုးသားဆိုလို့ရှိရင်နိုင်ငံရေးထင်မြင်ယူဆချက်တဲ့လူမျိုးရေးနဲ့နိုင်ငံသားဆိုတဲ့အချက်ကိုအတိအမှတ်ပြုလိုက်ခြင်းအပြင်ရိုဟင်ဂျာအမျိုးသားတိုင်းသားတွေဒီရိုဟင်ဂျာအမျိုးသားတွေအပြင်ပေါ့နော်တခြားတိုင်းသားတွေလည်းသူတို့ရဲ့ဒီလူမျိုးရေးတွေနိုင်ငံသားဖြစ်တည်မှုတွေနဲ့ပတ်သက်ပြီးတော့အဲဒုက္ခတွေရှောက်ထားရဲ့အခါမှာသူတို့တွေအနေနဲ့ခွန်အားနဲ့မျှော်လင့် ဟုတ်ကဲ့ဟိုဂျပန်ဟာဆိုလို့ရှိရင်ကျွန်းနိုင်ငံဖြစ်ပါတယ်ခင်ဗျာသူတို့ကသူတို့ဒီကျွန်းနိုင်ငံဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့မြန်မာနိုင်ငံလိုမျိုးပေါ့နော်ကျွန်တော်တခြားနိုင်ငံတွေလိုမျိုးဒီကုန်းကြီးကအထူးဆက်နေခြင်းမရှိဘူးခင်ဗျဒုတိယကမ္ဘာစစ်ကြီးပြီးွားတော့ဒီဟီရိုရှိမာနာဂါဆာကီတို့ကိုအမေရိကကဒီလိုမျိုးအဲနှုတ်ပြီးဘုံတွေကျဲပြီးတော့တို့ဒီမိုကရေစီ အကျွမ်းတော်ရင်မဖြစ်ဘူးခင်ဗျအဲ့တော့တို့တွေနေနဲ့အဲဂျပန်ညိုးဆိုတဲ့အဲတို့ရဲ့လက်ကမ်းလူမျိုးနဲ့နိုင်ငံသားဆိုတဲ့အဲ့လိုမျိုးခွဲခြားမှုတွေကတော့တို့မှာကတော့ဟိုရှိပါသေးရဲ့ခင်ဗျယူသားစွာပြောရလို့ရှိလို့ရှိရင်ရှိသေးတယ်အဲဒါပေမဲ့ဒီအခက်ခဲတွေကိုဂျပန်လည်းတစ်ဖြည်းဖြည်းနဲ့ဟိုတိုးတက်လာတော့တို့လည်းဟိုတို့လည်းဒီပြုပြင်ကြောင်းလဲမှုတွေလည်းပြုတ်လုပ်လာပါတ ပြည်နေမှုတွေဟိုခွဲခြားဆက်ဆံမှုတွေရှိတယ်ခင်ဗျ။နောက်သူတို့ဂျပန်လူမျိုးအချင်းချင်းမဲ့လဲဇန်နေဇန်မြင့်တွေရှိတယ်ခင်ဗျ။ဟိုဇန်နေဆိုတာကတော့ခုနပြောသလိုမျိုးပေါ့ဟိုဥမာဗျာဟိုနွားရောဟိုဟိုဝတ်တော်အဲ့ဒါမျိုးကိုတတ်တဲ့လူတွေကိုပြောတာပြောဇန်နေဆိုတာကအဲ့လိုလူမျိုးတွေကိုလည်းသူတို့ခွဲခြားဆက်ဆံမှုတွေရှိတယ်သူတို့ဂျပန်လူမျိုးအချင်းချင်းလည်းလက်ရှိလည်းရှိနေတော့မယ် ဒီလိုမျိုး ဒုက္ခ တွေကြီးကြတော့ ပေါ်ပြီးတော့ခွဲခြားဆက်ဆံမှုတွေကြုံတွေ့ရတယ်ခင်ဗျဘယ်လိုလဲဆိုတော့ကျွန်တော်တို့တွေကဒီဟိုဂျပန်လူမျိုးနဲ့လက်ထပ်ထားတဲ့လူတွေလည်းမဟုတ်ဘူးကျွန်တော်တို့တွေကနောက်ပြီးတော့ကျွန်တော်တို့ကចောင်းသားဗီဇာနဲ့လာတဲ့လူတွေလည်းမဟုတ်ဘူးအလုပ်ဗီဇာနဲ့လာတဲ့လူတွေလည်းမဟုတ်ဘူးကျွန်တော်တို့တွေကအဲ့ဒီအခါကျတော့ကျွန်တော်တို့တွေအလုပ်ကင်တွေပါတယ်ကျွန်တော်တို့ရှောက်တဲ့အခါမျို
ဘာသာစကားတွေမကျွမ်းကျင်မှုတွေနောက်အသားရောင်နေမျက်နာဟိုသွင်ပြင်နေပေါ့နော်ကျွန်တော်တို့ရေကွဲပြားခြားနားမှုတွေရှိတဲ့အပေါ်မှာလဲအဲ့လိုမျိုးကွဲပြားဆက်ဆံမှုတွေကတော့ရှိပါတယ်ခင်ဗျာအခက်အခဲတွေကတော့နေရာနဲ့အလုပ်ကင်ပေါ်မှာတော့မူတည်ပါတယ်ခင်ဗျာဂျာမင်ကပြင်လိုက်တဲ့ဥပဒေအရဆိုလို့ရှိရင်နိုင်ငံရေးခလုတ်ကိုရှောက်ထားသူဟာနှစ်ကြိမ်ကြာပြီလို့ရှိရင်တိုင်းပြည်ကပြန်အနေထု
ဟုတ်ကဲ့ကျွန်တော်ကိုယ်တိုင်လေဒီလဝကရဲ့ကျွန်တော်အချင်းထောင်မှာကျွန်တော်နှစ်နှစ်အကြာခံခဲ့ရပါတယ်ကျွန်တော်ကလဝကအချင်းစခန်းမှာကျွန်တော်နှစ်နှစ် ကျွန်တော်ကြာခံပြီးတော့မှကျွန်တော်နိုင်ငံရေးဒုက္ခတွေအဖြစ်ကျွန်တော်အတိအမှန်ပြုခံရတာပါအဲ့ဒီအချင်းစကန်တဲမှာပဲတချို့တွေဟိုယောဂါတွေဖြစ်သွားကြတယ်တချို့တွေဆိုလို့ရှိရင်လည်းအချင်းစကန်ထွက်ပြီးတော့တည်ဆုံသွားတယ်လူတွေအချင်းစကန်တဲမှာကိုကိုကိုတက်ပြီးတော့တည်တဲ့ဟိုတက်တည်ဖို့ကြိုးစားတဲ့လူတွေပေါ့နော်နောက်တိတ်မကြသေးခင်မှာပဲအဲသီရိလင်္ကာနိုင်ငံသူဒုက္ခတွေမြို့သမီးတယောက်ကနာဂိ ဒါဟာဆိုလို့ရှိရင်လူခွင့်ရေးနဲ့မညီပါဘူးဘာကြောင့်မညီလဲဆိုတော့ကျွန်တော်ရဲ့ကိုကြီးပေးခဲ့တဲ့ကျွန်တော်ကိုကြီးပေးခဲ့တဲ့ရွှေရင်ကြမျိုးသားတယောက်ရှိခဲ့ပါတယ်အဲ့ဒီရွှေရင်ကြမျိုးသားတယောက်ဟာဆိုလို့ရှိရင်သူဟာဆိုလို့ရှိရင်ဆရာ၄ချိန်အပယ်ခံထားရတာပါခင်ဗျ၄ချိန်အပယ်ခံထားပြီးတော့မှသူဟာဒုက္ခတွေအဖြစ်တိမှပြုခံခဲ့ရပါတယ်သူဟာအဲ့တော့ကျွန်တော်ပြောချင်တဲ
ဒုက္ခရေဒုက္ခတဲ့ရှောက်ခွင့်ကိုပြိပင်လိုက်တယ်ဆိုတော့လေးပဲကိုတက်ရပါတယ်အဲ့ဒါကြောင့်အကြီးအကျယ်လူခွင့်ကိုချိုးဖောက်တယ်လို့ကျွန်တော်ကတော့ရှင်းရှင်းလင်းလင်းသုံးသပ်ပါတယ်ဟုတ်ကဲ့ဘာမှမဝင်ကျေးဇူးအများကြီးတင်ပါတယ်ဟုတ်ကဲ့ကျွန်တော်လည်းကျေးဇူးအများကြီးတင်ပါတယ်ဆရာဟုတ်ကဲ့အခုဆွေးနွေးသွားခဲ့တဲ့ကတော့ဗနိုင်ငံရောက်မြန်မာဒုက္ခတွေရဲ့အကြီးကိုသူစောင့်
မန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဆက်လန်းတွေ one click ခလုတ်တစ်ချက်နှိမ့်ယုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
မင်္ဂလာပါ VOA ရဲ့တနင်္ဂနွေနေ့မနက်ဖက်ရုပ်သံအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်ရေဒီယိုသံလွှင့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ32 49နဲ့လိုင်းလမ်းမီတာ190တို့ကဖမ်းယူနားတော်တာဆင်နိုင်ပါတယ်ဆက်လက်ပြီးတော့ပတ်စဉ်ကဏ္ဍတွေဖြစ်တဲ့အာရှနိုင်ငံရေးလေယာစီးပွားသတင်းများဥရုယာတီနဲ့အနာဂတ်ကမ္ဘာသတင်းတွေကတူတာဆတဲ့အစီအစဉ်တွေကိုဇက်တိုက်ထုတ်လွှင့်ပါမယ်ပထမအဦးဆုံးကတော့အာရှနိုင်ငံရေးအစီအစဉ်ဖြစ်ပါတယ်အဝေးရောက်တိဘက်တွေဟာ65နှစ်မြောက်တိဘက်တော်လှန်ရေးနေ့အဖြစ်နယူးဒေလီမြို့တော်မှာခြိတက်ခဲ့ပါတယ်နယ်နိမိတ်ပိုင်ဆိုင်မှုအငင်းပွားနေတဲ့အိန္ဒိယရဲ့အရူနာချေပရာဒစ်ပြည်နယ်ကိုအတိမတ်မပြူဘူးလို့တရုတ်ကပြောဆိုပါတယ်။တောင်ကိုရီးယားနဲ့အမေရိကန်ပူးတွဲစည်းရေးလက်ချင်းတို့တရုတ်ရုရှားအီရန်တို့လည်းပူးတွဲစည်းရေးလက်ချင်းခဲ့ပါတယ်။ဒါကိုတော့ကျွန်တော်ဇော်မိုးကျော်ကတင်ပြပေးပါမယ်။တရုတ်သိမ်းပိုက်မှုကိုထားကြွတော်လှန်ခဲ့တဲ့တိဘက်တော်လှန်ရေး65နှစ်အထိမ်းအမှတ်ကိုတိုင်းပြည်မဲ့ဖြစ်နေတဲ့အဝေးရောက်တိဘက်တွေကသူတို့ခေါလုံရာအိန္ဒိယနိုင်ငံမြို့တော်နယူးဒေလီမှာမတ်လ10ရက်နေ့ကဆန္ဒပြခဲ့ကြပါတယ်တိဘက်မြေဟာငါတို့မြေကျူးကျော်သိမ်းပိုက်ထားတဲ့တရုတ်တွေပြန်ထွက်သွားလို့တိဘက်လွတ်မြောက်ရေးဆန္ဒပြသူတွေကကြွေးကြော်အော်ဟဲခဲ့ပါတယ်တရုတ်တပ်တွေဟာတိဘက်ကို1952ခုနှစ်မှာကျူးကျော်သိမ်းပိုက်ခဲ့ပါတယ်။အဲ့ဒီနောက်1959ခုနှစ်မတ်လ10ရက်နေ့မှာတိဘက်တွေစတင်အုံကြွဒေါ်လန်ခဲ့ပါတယ်။မတ်လ30ရက်နေ့မှာတော့တိဘက်ခေါင်းဆောင်ဖုန်တော်ကြီးဒလိုင်းလားမားဟာအိန္ဒိယနယ်မြေအတွင်းဝင်ရောက်ခိုလုံခဲ့ရပါတယ်။အဲ့ဒီအချိန်ကလေးကစလို့ဖုန်တော်ကြီးဒလိုင်းလားမားနဲ့နောက်လိုက်နောက်ပါတွေဟာအိန္ဒိယနိုင်ငံဟီမာချေပရာဒစ်ပြည်နယ်ဒါရမ်ဆလာမှာယနေ့ထိနေထိုင်လျက်ရှိပါတယ်။မတ်လ10ရက်နေ့ကနယူးဒေလီဆန္ဒပြပွဲမှာပါဝင်ခဲ့တဲ့အဝေးရောက်တိဘက်လွှတ်တော်ရဲ့ဒုတိယဥက္ကဋ္ဌဟောင်းဖုန်တော်ကြီးယက်ရှိပန်ဆွတ်ကအခုလိုပြောဆိုခဲ့ပါတယ်။
Every year, 10 March is a national uprising day against the Chinese government to go back China from Tibet.
နေ့စဉ်မတ်လ10ရက်နေ့မှာတရုတ်အစိုးရကိုဆန့်ကျင်တော်လှန်ခဲ့တဲ့အထိမ်းအမှတ်ပြုလုပ်ပါတယ်။တရုတ်အစိုးရတိဘက်ကနေတရုတ်ကိုပြန်သွားဖို့ဆန့်ကျင်ကြတာပါ။ တိဘက်ဟာလွတ်လပ်တဲ့နိုင်ငံတစ်ခုဖြစ်ရပါမယ
်အဲ့ဒီနေ့ကဆန္ဒပြပွဲမှာဆန္ဒပြသူတချို့ကိုအိန္ဒိယရဲတွေကဖမ်းဆီးခဲ့ပါတယ်အိန္ဒိယဟာတိဘက်တွေကိုခေါ်လုံွင့်ပေးထားပေမဲ့လည်းအိန္ဒိယမြေပေါ်ကနေတရုတ်အစိုးရကိုစန့်ကျင်တော်လှန်တာကိုပေါ်ပေါ်ထင်ထင်ခွင့်ပြုတာမျိုးတော့ဖြစ်လို့ဟန်မရှိပါဘူးဒလိုင်းလာမကိုလက်ခံထားပေမဲ့အိန္ဒိယမြေပေါ်မှာနိုင်ငံရေးလှုပ်ရှားခွင့်ပြုမထားပါဘူးတိဘက်တွေကိုခေါ်လုံွင့်ပေးထားတဲ့အပေါ်တရုတ်အစိုးရကတော့သဘောကျပုံမရပါဘူး1952ခုနှစ်တိဘက်ကိုတရုတ်တပ်တွေဝင်ရောက်သိမ်းပိုက်ပြီးကြတဲ့ကစလို့တရုတ်နဲ့အိန္ဒိယအကြားနယ်စပ်ပြဿနာတွေစတင်ပေါ်ပေါက်လာခဲ့ပါတယ်နေမြေပိုင်ဆိုင်မှုပြဿနာကြောင့်1962ခုနှစ်မှာတရုတ်နဲ့အိန္ဒိယစစ်ဖြစ်ခဲ့ပါတယ်။အိန္ဒိယဘက်ကစစ်သား 8,000 လောက်ဆုံးရှုံးပြီးအရေးနိုင်ခဲ့ပါတယ်။ပြီးခဲ့တဲ့မတ်လ14ရက်နေ့တုန်းကတရုတ်ကာကွယ်ရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူဂျန်ရှောင်ကင်ကနေမြေပိုင်ဆိုင်မှုအငင်းပွားနေတဲ့အိန္ဒိယနယ်စပ်ကအရုဏာချေပရာဒိရှ်ပြည်နယ်ကိုအတိအမှန်မပြုတ်ဘူးလို့ပြောဆိုခဲ့ပါတယ်။တရုတ်ကတော့ဒီနယ်မြေကိုဇန်နန်းလို့ခေါ်ပါတယ်။
藏南地区是中国的固有领土，中方从不承认，并坚决反对印方非法设立。
藏南地大哈，第二部瓦白内米皮巴的，阿如那查布拉德斯比内古贝隆噶玛蒂玛么皮格巴乌，印尼亚噶第二部门达玛查拉巴，第二噶达古三件干过巴的。
阿如那查布拉德斯比内古唐古阿西萨昆纳库内玛，比内的库阿皮印尼亚苏亚噶达玛开巴的，第二米哈缅甸内干内来提赞的巴的。2020ခုနှစ်ကတရုတ်နဲ့အိန္ဒိယအကြားတိုက်ခိုက်မှုတွေဖြစ်ခဲ့ပြီးအိန္ဒိယစစ်သား20လောက်သေဆုံးခဲ့ပါတယ်။တရုတ်ဘက်ကတော့4ဦးသေဆုံးခဲ့ပါတယ်။ပြီးခဲ့တဲ့အပတ်ထဲတုန်းကတော့အိန္ဒိယကတရုတ်နဲ့အငင်းပွားနေတဲ့နယ်စပ်ကိုနောက်ထပ်စစ်အင်အား1000ထပ်မံဖြည့်တင်းမယ်လို့ကြေညာခဲ့ပါတယ်။အခုလိုအချိန်မှာပဲအနောက်နိုင်ငံတွေနဲ့တင်းမာမှုတွေရှိနေတဲ့တရုတ်ရုရှားနဲ့အီရန်တို့ပူးတွဲပြီးမတ်လ10ရက်နေ့မှာစတင်ပြီးအီရန်အနီးအိုမန်ပင်လယ်ကွေထဲမှာပူးတွဲစီရေးလေ့ကျင့်ပါတယ
် Security Bond
2024လို့အမည်ပေးထားတဲ့ဒီပူးတွဲစီရေးလေ့ကျင့်မှုဟာသုံးနိုင်ငံအကြားရေတပ်ပူးပေါင်းဆောင်ရွက်မှုတိုးမြှင့်လိုက်တာဖြစ်ပြီးပင်လယ်ပြင်လုံခြုံရေးဆိုင်ရာကိစ္စတွေအတွက်အဓိကရည်ရွယ်တယ်လို့တရုတ်ကာကွယ်ရေးဝန်ကြီးဌာနကပြောဆိုပါတယ်တပြိုင်တည်းထဲမှာပဲတောင်ကိုရီးယားနိုင်ငံမှာတောင်ကိုရီးယားတပ်နဲ့အမေရိကန်တပ်တို့ပူးတွဲပြီးမတ်လ14ရက်နေ့15ရက်နေ့တွေမှာပူးတွဲစီရေးလေ့ကျင့်ခဲ့ပါတယ်။မတ်လ14ရက်နေ့မှာကြီးတပ်ပူးတွဲစီရေးလေ့ကျင့်ခဲ့ပြီးကြီးအစ်စ်တွေအသုံးပြုခဲ့ပါတယ်
။훈련을통해적을압도하는연합전투생능력을
완전히တိုက်ခိုက်ချင်းမုံနိုင်မဲ့ပေါင်းစပ်တိုက်ပွဲပုံစံကိုလေ့ကျင့်ခဲ့ပါတယ်။တောင်ကိုရီးယားတပ်နဲ့အမေရိကန်တပ်ပူးတွဲတိုက်ပွဲဝင်ရင်ရန်သူအပေါ်အောင်ပွဲရနိုင်မယ်လို့တောင်ကိုရီးယားတပ်ဖွဲ့ဝင်တွေကယုံကြည်ပါတယ်လို့လေ့ကျင့်ရင်းမှာပါဝင်ခဲ့တဲ့ဒုတိယဗိုလ်မှူးကြီးချိုစွန်ဂျေကပြောဆိုသွားတာပါ Freedom Shield လို့အမည်ပေးထားတဲ့ဒီပုံမှန်စီးလေ့ကျင့်မှုကို March 4ရက်နေ့ကလေးကစတင်ခဲ့ပါတယ်15ရက်နေ့တောက်ကြနေ့မှာတော့လေတပ်ပူးတွဲစီးလေ့ကျင့်ပါတယ်ဒီဆယ်စုနှစ်တွေအတွင်းအာရှတိုက်မှာကမ္ဘာအင်အားကြီးနိုင်ငံတွေပေါ်ထွက်လာသလိုဒေသတွင်းဖွံ့ဖြိုးတိုးတက်မှုတွေလည်းအရှိန်မြင့်လာခဲ့ပါတယ်။တပြိုင်တည်းထဲမှာပဲနယ်မြေအငင်းပွားမှုတွေအပါအဝင်ကမ္ဘာအင်အားကြီးအုပ်စုတွေရဲ့ပိုင်ဆိုင်မှုတွေကြောင့်အာရှဒေသတွင်းပဋိပက္ခတွေလည်းပုံမပြင်းထန်လာကာစီးရီးတင်းမာမှုတွေလည်းမြင့်တက်လာကြောင်းဒီတစ်ပတ်အာရှနိုင်ငံရဲ့အစီအစဉ်မှာတင်ပြလိုက်ရပါမယ
်။အာရှနိုင်ငံရဲ့အစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါ။အခုဆက်လက်ပြီးတော့လေယာစီးပွားသတင်းများအစီအစဉ်ကိုတင်ဆက်ပါောင်းမယ်။ရှမ်းမြောက်တိုက်ပွဲတွေကြောင့်လမ်းပန်းဆက်သွယ်ရေးခက်ခဲပြီးတင်ပို့မဲ့ဖရဲသီးတွေပျက်စီးသလိုဈေးတွေလည်းကျကုန်ပါတယ်။မြန်မာနိုင်ငံနေရာအနှံ့ငါတိုက်ပွဲတွေကြောင့်ရှမ်းတောင်ပိုင်းထွက်တစ်သီးဝလံတွေတင်ပို့ရောင်းချရေးမှာလည်းအခက်အခဲတွေ့နေရပါတယ်။ဒါအပြင်နေရာထွက်ကုန်ဈေးနှုန်းတွေကိုတင်ပြထားပါတယ်။ The Farmer Time Media ကတင်ဆက်ပေးထားတာပါ။
မင်္ဂလာပါလေယာစီးပွားသတင်းများစီစဉ်ကနေကြိုဆိုပါရစေလေယာဆက်ပြူရေးချစ်သူများရှင်လန်းချမ်းမြေ့ကြပါစေရှင်ဒီတစ်ပတ်အတွက်လေယာစီးပွားသတင်းတွေကိုကိုမြင့်မင်းဟန်နဲ့သူကျမမီစပယ်ကတင်ဆက်ပေးတော့ပါမယ
်ဒီအပိုင်းတွင်မြန်မာနိုင်ငံလေယာဆိုက်ပြူရေးနဲ့စီးပွားရေးကဏ္ဍကထိတ်တဲရောက်နေတဲ့သတင်းတွေထဲမှာတော့ရှမ်းတောင်ဒေသအတွက်တည်သီးဝလံကုန်စည်တွေဝယ်လိုအောင်မရှိတာကြောင့်စံချိန်တွေဈေးကျဆင်းနေတဲ့ဆိုတဲ့သတင်းနဲ့စကြပါတယ်မြန်မာနိုင်ငံနေရာအနှံ့မှာတိုက်ပွဲတွေဖြစ်ပွားနေတဲ့အတွက်ရှမ်းပြည်နယ်တောင်ပိုင်းကစိုက်ပျိုးထွက်ရှိတဲ့ တတိဝလံကောင်စီတွေကိုတခြားတိုင်းနဲ့ပြည်နယ်တွေကိုတင်ဖို့ရောင်းချဖို့ခက်ခဲနေပြီးဈေးတွေစံချိန်နဲ့ကျဆင်းနေတယ်လို့ဒေသခံတောင်သူတွေနဲ့ကုန်သည်တွေကပြောပါရယ်ဒေသတွင်းမတည်ငြိမ်မှုတွေကြောင့်လမ်းမဆက်သွယ်ရေးအခက်အခဲရှိလာပြီးကုန်သည်တွေလာမွေတော့တာဖြစ်တယ်လို့ရှမ်းပြည်နယ်တောင်ပိုင်းအောင်ပန်းမြို့နယ်ကတတိဝလံပွဲရုံပိုင်ရှင်ကိုအောင်မျိုးသူကပြောပါရယ်
ကောင်းမြတ်စီအလုံးနီးပါအလုံးနီးပါအောင်အချပ်တော့နောက်တော့အဝဲမရှိဘူးအဝဲဘာလို့မရှိလဲဆိုရင်ဟိုလမ်းကြောင်းအလုံးကတိုက်ပွဲလေးတွေကဖြစ်နေတော့တော့ပြီးရတာတွေအခုရှမ်းတောင်မှာဖြစ်နေတယ်ဆိုတော့ကိုစိုးတော့ရင်တော့ရှမ်းမြောက်တစ်ခုပဲဆိုတော့မန္တလေးတို့မြစ်ကြီးနားတို့နည်းနည်းပါးပါးပို့လို့ရတယ်လေအကွာမန္တလေးကနေဟိုအပေါ်ပိုင်းနေအထက်ပိုင်းနေဆိုရင်အဲ့ဖက်တွေကလည်းပို့လို့မရအောင်အဲ့လိုမျိုးဆက်ဝယ်လို့အားရနေကုန်နော်နောက်ဒါအဲ့တော့ဒီဘက်ကရှမ်းတောင်ဘက်ကကုန်မန္တမြကတော်တော်များများကရောင်းဝယ်အေးနေကြပါဒါပေမဲ့ဒီနေ့ကတော့အဆိုးဆုံးပေါ့အဲ့ဒီကုန်စင်းလေးတွေကတော့အဆိုးဆုံးပေါ့အဲခရမ်းကျင်နံပါတ်1ကကော်ဗီနံပါတ်3ကပန်းပွင့်နံပါတ်4ကမုံညင်းไอ้ปิสิลีเนี่ยก็ซะๆว่าโหวยได้หลุไม่ชื่อวยได้หลุไม่ชื่อสมัยตัวอ่ะอาจารย์นี่แหละกုံจောက်หลุท่าได้หลุไม่เอาดิเออตุ้ยเนี่ยตูยောက်ยังเข้าอ่ะแม่เฉยๆยังเข้าอ่ะล่ะสรุปเข้าพี่รอวยแม่ตูไม่ชื่อยินเนาะแหละควายจ๋าตั้วยาตั้วสิลาสิกုံตาผัดติ๋นตัวเลยป่ะเนาะเออชั่วๆแล้วแกงญินนี่ไปสรุปมาปูดีใจแม่ท่าได้ไล่ดอล่ะ
လက်ရှိကာလဟာရှမ်းပြည်နယ်အပြင်တခြားဒေသတချို့မှာလည်းကုံစိမ့်နဲ့တတိဝလံထွက်ရှိနေတာဖြစ်တဲ့အတွက်ရောင်းလိုအပ်တဲ့ဝယ်လိုအပ်နေပါနေတာဖြစ်ပါတယ်ခရမ်းညင်သည့်ဂေါ်ဘီတို့ပန်းဂေါ်ဘီနဲ့မုံညင်းလိုမျိုးအသီးအရွက်တွေကကုံကြောက်လိုကြကြအထားမခံတဲ့အတွက်ပျက်စီးဆုံးရှုံးတာတွေပိုဖြစ်နေပြီးစိုက်ပျိုးထားတဲ့တောင်သူတွေအနေနဲ့တရေကကိုစိုက်ပျိုးစရိတ်တိတ်ဆဲချီပြီးအရှုံးပေါ်နေတယ်လို့ဆိုကြပါဗျာ။ဒေ
သလမ်းကြောင်းတွေကချမ်းမြောက်ကသွားသွားရှမ်းတောင်ကသွားသွားဟိုမြဝတီကသွားသွားဘလုံးမဆင်မကြီးစိတ်မဖြစ်နေဘူး။အားကြောင့်ပြောင်းရလဲဆူဆူဝါချပါဗျာ။ရှောင်းကျင်တဲ့လူကတော့ဟိုကျွန်တော်ရှမ်းတောင်မှာဆိုတော့တပုံကြီးပဲအရင်ကကြောင်စစ်ဖြစ်လာတယ်ဆိုရင်ကြတော့ကိုကိုတော်ပြာကြတော့ရင်မရောလိုက်ရင်ပါသွားမှာကိုတော်မှရင်းနဲ့ကြောင်ဆိုမတင်နိုင်ဘူးလေအဲ့တော့များသောဖြင့်တောင်သူတို့ကသူတို့မှာရှိတဲ့သိမိသားသိနိုင်နေဆိုရအောင်ကြီးညာအဲဘာလို့အဲ့လိုမျိုးတိုက်ပွဲဖော်ဆောင်လာလို့ဖြစ်ခဲ့တည်ရှိတော့အကုန်ထားပြရတော့ဟိုအဲ့ကျင်ကြတော့စစ်မဖြစ်တော့အဲ့တော့မဟုတ်ခုကလေးကတို့တွေကရောင်းကျင်တဲ့လူများတယ်အဲ့တော့ပစ္စည်းကအဝင်များတယ်ဒါပေမဲ့ဝယ်မဲ့သူကမရှိဘူးဝယ်မဲ့သူကမရှိတော့ဈေးတွေထိုးချ
အရင်ကကုံစိမ့်သီးနှံစိုက်ပြိုးရမှာအရင်ဒီကုံကြစရိတ်ကတရေကကို75သိန်းကျော်သာရှိခဲ့ပေမဲ့စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်း73သိန်းအပါအဝင်မြေဩဇာမျိုးစေ့နဲ့စိုက်ပြိုးရေးတင်းအားစုဈေးနှုန်းတွေမြင့်တက်လာတဲ့အတွက်တရေကကို79သိန်းကနေ10သိန်းလောက်ထိကုံကြခဲ့တယ်လို့တောင်သူတွေကဆိုပါတယ်လက်တလုံးမှာတော့ရှမ်းပြည်နယ်တောင်ပိုင်းမှာခရမ်းကျင်သီးအပါအဝင်ကုံစိမ့်သီးနှံတချို့ကရောင်းရတဲ့ဈေးနဲ့အလုတ်သမားကတည်ယူပို့ဆောင်ရေးဈေးနဲ့ရှင်ရင်တွက်ချေမကြိုက်တာကြောင့်အသီးခွတ်ဆွတ်တာတွေကိုရနာပြီးအခင်းလိုက်ဆွန့်ပြစ်မှုတွေပြုလုပ်နေကြပါတယ်စစ်တပ်ကအာဏာမသိခင်ကတတိဝလံစိုက်ပျိုးတဲ့တောင်သူတွေအနေနဲ့တရေကကိုအကျိုးမြတ်73သိန်းကနေ72သိန်းလောက်အထိရရှိခဲ့ကြပေမဲ့လက်ရှိမှာခရမ်းညင်သည့်တပိတ်သား100ချက်ဂေါ်ဘီပန်းဂေါ်ဘီတို့တထုပ်100ချက်မုံညင်းရတပိတ်သား300ချက်ဈေးနဲ့တောင်ဝယ်ယူသူမရှိဘူးလို့ဆိုကြပါတယ်တောင်သူတွေနေနဲ့ရင်းအောင်ပြန်မရအောင်ရှုံးပေါ်နေတဲ့အတွက်လာမဲ့စိုက်ပျိုးရာသီမှာစိုက်ပျိုးရေးလောက်ကင်သူအရေးအတွက်ဟာအစမတန်ရော့ကျသွားနိုင်တယ်လို့ကျွမ်းကျင်သူတွေနဲ့ကုန်သည်တွေကသုံးသပ်ထားကြပါဗ
ျ။လမ်းပန်းဆက်သွယ်ရေးခေခေရီကြောင့်ဖီးရီပျက်စီးပြီးဇင်းနှုံးတွေပါကျဆင်းနေပါဗျ။တီယုံနိုင်ငံကိုဖီးရီတင်ပူရာမှာလမ်းပန်းဆက်သွယ်ရေးခေခေနောက်နေမှုတွေကြောင့်ဖီးရီအရေးသွေးကျဆင်းသွားပြီးဇင်းနှိတ်ခံနေရတယ်လို့ဖျင်းဆိုင်တောင်သူတွေနဲ့ကုံတွေကပြောပါတယ်ရှမ်းပြည်နယ်မြန်ပိုင်းကတိုက်ပွဲတွေကြောင့်ပြီးခဲ့တဲ့နှစ်ကုံပိုင်းကမူဆယ်တရငါးမိုင်ပါဝင်တရုတ်မြန်မာအဓိကကုံတွေရေးစခန်းတွေအလုံးကိုပိတ်လိုက်ရခြင်းမှာရှမ်းပြည်နယ်အရှင်ပိုင်းမိုင်လားတလုံးနဲ့ဗမော်လွေချင်းလမ်းကြောင်းတို့ကနေတင်ပို့နေတာဖြစ်ပြီးအများဆုံး15ရက်ခန့်ထိကြာနေတယ်လို့ဆိုပါတယ်အခုရပိုင်းကချင်ပြည်နယ်ဘက်မှာတိုက်ပွဲတွေပြင်းထန်နေရကြောင်းဗမော်လွေချင်းလမ်းဘက်မှာဖြဲကားရချီပိန်မိနေပြီးအသီးပုတ်သူပျက်စီးတာတွေလည်းရှိနေတယ်လို့မူဆက်တီးရ9မိုင်ခွန်ညူတစ်တီပွဲရုံကထုတ်ပြန်ထားပါတယ်လက်ရှိလွေချဲဘက်မှာရွှေပြုတ်လုံးကြီးက1 kg ကိုတရုတ်ရွှေငွေ9ရွှေဝန်းကျင်ပေါက်ဈေးရှိနေပြီးရွှေပြုတ်လုံးသေး1 kg ကတော့2.5ရွှေလောက်ပေါက်ဈေးရှိနေပါတယ် ထဲဝင် ဖြေ ကတော့ ဝန်ကီ ကြီးကို 2.5 ယွမ် ကနေ 3.2 ယွမ် ဝန်းကျင် ပေါက်ဈေးရှိနေပြီး 855 ဖြေ ကတော့ အလုံး 100 ကနေ 900 ပါ ကားစည်းကို တိရုပ် ယွမ် ကွင် 9000 ဝန်းကျင် ထိ ပေါက်ဈေးရှိနေပါတယ် ရန်ကုန် ဈေးကွက် မှာတော့ ဖြေ သည် တလုံးကို 13000 ကျပ် အထက်မှာ ပေါက်ဈေးရှိနေတယ် လို့ ကုန်သည်တွေက ပြောဆိုထားပါတယ်
ကျင်းတက်တပိတ်သားကို 9000 ကျပ် ဝန်းကျင် ထိ အမြင့်ဈေး ရရှိနေပါတယ် မြမကျင်းတက်ပြပတင်ဖို့မှုအားကောင်းလာတာကြောင့်လက်ကားဈေးကွက်မှာတပိတ်သားကို 9000 ကျပ်ဝန်းကျင်ပေါက်ဈေးအထိရရှိလာတယ်လို့ကုန်သည်တွေကပြောပါတယ်။ရှမ်းပြည်နယ်အောင်မန်းဈေးကွက်မှာဂျင်းခက်ကြီးမြင်းနီတန့်တပိတ်သားကို 4900 ကျပ်အကြီးအသေးရောကတပိတ်သားကို 4900 မြမကျင်းတက်ကိုဘင်္ဂလားဒေ့ရှ်နိုင်ငံကအဓိကဝယ်ယူနေတာဖြစ်ပြီးတိုက်ပွဲတွေကြောင့် ရခိုင်ပြည်နယ်က 23 စခန်းတွင်ရန်နာထားရတဲ့အတွက်ရန်ကုန်စိတ်ကန်းကနေပင်လယ်ရေကြောင်းကိုအသုံးပြုပြီးတင်ပို့နေရတာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကဈေးကောင်းပေးပြီးတန်ချိန်အများပြားဝယ်ယူလာတာကြောင့်ပြည်တွင်းမှာလည်းဂျင်းတက်အဆိုဈေးကမြင့်တက်လာတာဖြစ်တယ်လို့အောင်ပန်းမြို့နယ်ကသီးနှံပွဲရုံပိုင်ရှင်တအူးကသုံးသပ်ထားပါတယ်။
ဗီအိုအေအစီအစဉ်ကိုရေဒီယိုရုံမြင့်တန်ကြားလို့ပြင်YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ဗီအိုအေမြန်မာဝိုင်းYouTube စာမျက်နှာလိပ်စာကတော့youtube.com/voabemis ဖြစ်ပါတယ်။ဗီအိုအေရဲ့တနင်္ဂနွေနေ့မနက်ဖြန်အသံလွှင့်အစီအစဉ်ကိုဆက်လက်ကြည့်ရှုနားတော်တာဆင်နေရတာပါ။ခုဆက်လက်ပြီးတော့ဥရုယာတီနဲ့အနာဂတ်ကမ္ဘာအစီအစဉ်ကိုတင်ဆက်ပါမယ်။ဥရုယာတီနဲ့အနာဂတ် ဥရုယာတီအဖွဲ့တစ်ဖွဲ့ဖြစ်တဲ့ကပတ်စ်နဲ့အဖွဲ့ရဲ့အဆိုအရကမ္ဘာအပူချိန်တွေနှစ်စဉ်တက်လာနေပြီး2024ဖေဖော်ဝါရီလအတွင်းသမုဒ္ဒရာရင်းမြစ်နယ်ပြင်ရဲ့အပူချိန်တွေပါစံချိန်တွေမြစ်တက်လာနေပါတယ်။အီကွေတာနီပစိဖိတ်သမုဒ္ဒရာထဲမှာအပူချိန်တွေဆက်ပြီးမြစ်တက်နေတဲ့အတွက်တောင်အာရှတိုက်နိုင်ငံတွေဒီနေ့ထက်မှာအပူချိန်တွေပိုပြီးပြင်းထန်လာနိုင်တယ်လို့လည်းသုတေသီတွေကပြောထ
မျိုးစိတ်တွေမပြောင်းပြအောင်ထိမ့်သိမ့်နိုင်ရေးစူးစမ်းနေကြတဲ့သိပ္ပံပညာရှင်တွေကတော့ Copernicus အစဉ်ခန်းစားကအောင်းအောင်စရာတော့မဟုတ်ပါဘူး။ပြီးခဲ့တဲ့နှစ်ထဲပေါ်ပေါက်လာတဲ့ El Niño အပူလိုင်းဟာ Pacific သမုဒ္ဒရာထဲမှာအားနည်းလာနေပြီဆိုပေမဲ့ရေပုံရာအဖြစ်တော့အန်ဝါလီတို့ရဲ့အပူချိန်ကပုံမှန်ထက်မြင့်မားနေသေးတယ်လို့ယာသီဥတုသိပ္ပံပညာရှင်တွေကပြောပါရယ်။February လအတွင်းသမုဒ္ဒရာအပူချိန်ဟာ 23.36 degree Celsius ကိုရောက်လာပါရယ်။ကုန်းမြင့်ပေါ်ကလေးတူအပူချိန်ကလည်းဖေဖော်ဝါရီလမှာစံချိန်တင်မြင့်တက်လာတယ်လို့ Copernicus အစဉ်ကားသားမှာဖော်ပြထားတာပါ Reading စက္ကသိုလ်ကအမျိုးသားလေးတူသိပ္ပံပညာဌာနပါမောက်ခဒေါက်တာကာရှေဒေရာကအခုလိုပြောပါတယ
် You know we are having just a series of months since June
2023 March လကနေ 2024 February လကြားမှာစံချိန်တင်မြင့်တက်ခဲ့တဲ့အပူချိန်ထက်တောင်အခုပိုပြီးပိုပြင်းလာပါတယ်ကမ္ဘာတစ်ဝန်းလုံးမှာလည်းအပူဆုံးအဖြစ်စံချိန်တင်ခဲ့ပါတယ်ဒါကဖန်လုံရင်တငွေပို့ပြီးတော့သိသီးလာတာနဲ့အဲလ်နီညိုအပူလှမ်းရဲ့အချိန်ကနည်းနည်းတော့ပါပါတယ်ဒါပေမဲ့အဲလ်နီညိုတစ်ခုတည်းကြောက်တော့မဟုတ်ပါဘူးဒါကြောင့်2024ခုနှစ်နောက်ပိုင်းလောက်မှာအဲလ်နီညိုရဲ့တက်ရောက်မှုကရော့ကျသွားပါလိမ့်မယ်ဒါကပုံမှန်ဖြစ်တတ်ပါတယ်ဒါပေမဲ့ရာသီဥတုတိတိသသာနောက်ပိုင်းအေးလာမလားဆိုတာကတော့စိတ်ဝင်စားစရာပါ
ပစိဖိတ်သမုဒ္ဒရာတစ်ခုထဲတယ်မှာပဲအိန္ဒိယနဲ့အတ္တလန္တိတ်သမုဒ္ဒရာတွေကလည်းပူနွေးလာနေတဲ့အတွက်ဇီဝကေယစနစ်တွေရေရှည်မှာအကြီးအကျယ်ထိခိုက်နိုင်ခြင်းရှိတယ်လို့အစိုးရခန်းစာမှာဖော်ပြထားပါတယ်ကာဗွန်ဒိုင်အောက်ဆိုက်တန်ငွေ့နဲ့အပူချိန်ကိုစုပ်ယူနေတဲ့သမုဒ္ဒရာကြီးဟာလူသားတွေရှူဆိုင်နေတဲ့အောက်ဆီဂျင်ဓာတ်90ရာခိုင်နှုန်းကိုပါထုတ်လို့နေတာပါဘီလီယံနဲ့ချီတဲ့လူတွေရဲ့လူနေမှုဘဝအတွက်မိခိုးနေရတဲ့သမုဒ္ဒရာကြီး၃ဆင်းထဲကနေရာတချို့မှာတော့2024ခုနှစ်ဖေဖော်ဝါရီလအတွင်းစံချိန်တင်အပူချိန်မြင့်တက်လာတယ်လို့ Copernicus အစိုးရခန်းစာမှာဖော်ပြထားတာပါ
You know because we are having El Niño in the Pacific
ပစိဖိတ်ဒေသမှာ El Niño ရှိနေလို့ပစိဖိတ်အပူပိုင်းဒေသဘက်မှာခံမှန်းထားသလိုပဲတကယ်ကိုပူခဲ့တာပါတချိန်တည်းမှာပဲ Atlantic သမုဒ္ဒရာနဲ့အိန္ဒိယသမုဒ္ဒရာဘက်မှာလည်းပြင်းထန်တဲ့အပူဒဏ်နဲ့ကြုံနေရပါတယ်။ကမ္ဘာသမုဒ္ဒရာကြီး၃ဆင်းဖြစ်တဲ့ Pacific သမုဒ္ဒရာ, Atlantic, အိန္ဒိယသမုဒ္ဒရာတွေကတချို့ပင်လယ်ရေမျက်နှာပြင်တွေမှာလည်းအပူချိန်တွေအရှိန်နဲ့မြင့်တက်လာနေပါတယ်။အာတိတ်သမုဒ္ဒရာထဲမှာတော့2024 February လမှာပဲအတော့ကိုပူနေပါပြီ
။
ခုလိုအနေအထားတွေကြောင့်တောင်အာရှတိုင်နိုင်ငံတွေမှာလည်းပူပြင်းလာတဲ့နွေရာသီကာလနဲ့ကြုံရနိုင်ပြီးထိခိုက်ပျက်စီးမှုများလာတဲ့ရာသီဥတုရေးရာအရေးပေါ်အခြေအနေမျိုးရင်ဆိုင်ရနိုင်ခြင်းရှိနေပြီလို့သူကပြောပါတယ
် countries
ဒါကြောင့်ပူပြင်းတဲ့အပူချိန်နဲ့အပူလိုင်းတွေကြုံတွေ့နေရတဲ့နိုင်ငံတွေဟာလည်းဥပမာအိန္ဒိယ၊ဘင်္ဂလားဒေ့ရှ်၊ပါကစ္စတန်နဲ့တခြားတောင်အာရှနိုင်ငံတွေဖြစ်တာကြောင့်အခုလည်းပူပြင်းလာတဲ့နွေရာသီနဲ့ကြုံရနိုင်တဲ့အခြေအနေအောက်မှာရှိနေပါတယ်
အပူချိန်မြင့်တက်မှုနဲ့ကြုံရလေရှိတဲ့ဥရောပတိုက်ဖက်ကဒေသတွေမှာလည်းပုံမပူပြင်းလာနိုင်ခြင်းရှိနေတာကြောင့်လူမှုဘဝပုံမခက်ခဲမဲ့ပုံရှိနေတယ်လို့လည်းသုံးသပ်ပါတယ်။ခုလိုအစင်ခံစားထွက်လာချိန်မှာပဲအမေရိကန်အခြေဆိုင်ပူလစ်ဇာစင်တာသုတေသနအဖွဲ့ကပင်လယ်သမုဒ္ဒရာဆိုင်ရာဒေသတွေကိုပြည်သူတွေအလွယ်တကူနားလည်သဘောပေါက်အောင်လို့မတ်လ10ရက်နေ့ကအွန်လိုင်းညီလာခံကျင်းပပြီးတော့ရှင်းလင်းတင်ပြခဲ့တာပါ။ကဘာမိုးလေဝသနဲ့ရာသီအပြောင်းလဲမှာအဓိကအခန်းကဏ္ဍမှာရှိနေတဲ့ပင်လယ်သမုဒ္ဒရာရေယာမရောဥတုရာသီပြောင်းလဲမှုဆိုင်ရာမူဝါဒတွေကိုပါတာဝန်ရှိသူတွေဘက်ကမမှန်ကန်ကန်ချမှတ်နိုင်ဖို့ပြည်သူတွေကလည်းရှုပ်ထွေးလာတဲ့ပင်လယ်သမုဒ္ဒရာဇီဝကေယစနစ်အကြောင်းပုံမနားလည်သဘောပေါက်စေဖို့နဲ့သတင်းသမားတွေအနေနဲ့လည်းမှန်ကန်သိကြတဲ့ data အချက်အလက်တွေနဲ့သတင်းတွေတင်ဆက်နိုင်အောင်သိပ္ပံဆိုင်ရာအဖွဲ့တချို့ကအခုလိုအားထုတ်ဆောင်ရွက်နေကြတာပါဥတုရာသီပြောင်းလဲမှုနဲ့လူကျန်းမာရေးအပေါ်တည်ရောက်မှုတွေကိုသုတေသနပြုနေကြတဲ့ Echo Center ညွှန်ကြားရေးမှူးလက်ဖြင့် Harvard တက္ကသိုလ်ရာသီဥတုနဲ့ကျန်းမာရေးဆိုင်ရာသိပ္ပံဌာနတွဲဖက်ပါမောက္ခ Alexandra Moore ကလည်းသမုဒ္ဒရာဥတုရာသီနဲ့လူကျန်းမာရေးဆက်စပ်ပတ်သက်မှုအကြောင်း data တွေကောက်ယူထုတ်ပြန်ပေးနေပါတယ
် So these are some of the products that we can provide, you know, maps of
ပင်လယ်သမုဒ္ဒရာနဲ့ပတ်သက်တဲ့အချက်အလက်တွေကိုအချိန်နဲ့တပြေးညီရနိုင်အောင်ကျွန်တော်တို့ဆောင်ရွက်ထားပါတယ်။ဘယ်နေရာမှာရေနံတွေယူဖိတ်တယ်လဲ။ဓာတုပစ္စည်းတွေယူဖိတ်တာကိုပါမြေပုံတွေနဲ့ပြုစုတင်ပြထားပါတယ်။ပင်လယ်သမုဒ္ဒရာကိုထိခိုက်စေတဲ့အဖြစ်အပျက်တွေနဲ့ပတ်သက်တဲ့သတင်းအချက်အလက်တွေကိုအလွယ်တကူရယူနိုင်အောင်ဆောင်ရွက်ထားပါတယ်။ပင်လယ်သမုဒ္ဒရာနဲ့ဆိုင်တဲ့အချက်အလက်တွေလူကျန်းမာရေးနဲ့ပတ်သက်တဲ့အချက်အလက်တွေလည်းရယူနိုင်ပါတယ်။နောက်ပြီး NOAA ကပြုစုထားတဲ့လွန်ခဲ့တဲ့နှစ်ပေါင်းတရာကသမုဒ္ဒရာရေတူးရဲ့အပူချိန်ကိုလည်းရယူနိုင်ပါတယ်
။သင်္ဘောတွေ၊ကုန်စည်တွေ၊သမုဒ္ဒရာရေစီးကြောင်းတွေသာမကစီဝါမျိုးစုံမျိုးကွဲနဲ့ပင်လယ်ရေဆန်းငန်တဲ့ပမာဏလေတုညံ့ညမ်းမှုအဆင့်စတာတွေကိုတက္ကသိုလ်တွေကရောသုတေသနအဖွဲ့တွေကသိပ္ပံနေကြစုဆောင်းကောက်ယူပြီးတော့အချိန်နဲ့တပြေးညီထုတ်ပြန်ပေးနေတာပါ။အဲ့ဒီလိုသမုဒ္ဒရာဒေတာတွေကိုအသုံးပြုခြင်းအပြင်သမုဒ္ဒရာနဲ့ဆိုင်တဲ့ပြဿနာတွေမှာတိကျမှုတာဝန်ခံမှုကြိုတင်ခံမှန်းတွက်ဆမှုတွေအတွက်ပို့ပြီးတော့လွယ်ကူလာစေမယ်လို့လည်းယူဆကြပါတယ်။ပြီးခဲ့တဲ့ဆန္ဒလအတွင်းကမ္ဘာဖြန်းမြအပူချိန်ဟာ 1.56 ဒီဂရီစင်နီဂရိတ်တက်လာခဲ့တဲ့အတွက်ပါရီသဘောတူညီမှုပါဆက်မှုခေဥကာလအပူချိန်ထက် 1.5 ဒီဂရီကျော်မသွားရေးဆိုတဲ့ကန့်သတ်ချက်ကိုကျော်လွန်သွားပြီလို့ကော်ပါနီကပ်စ်အစီအခံစာမှာဆိုထားပါတယ်။ကျမနင်္ဂလာပါ။
နားလောင်တင်ဆက်ခဲ့တာပါဆက်လက်ပြီးတော့သတင်းတွေထဲကတူတာအစီအစဉ်ကိုတင်ဆက်ပါဦးမယ်လူမှုကွန်ရက်တွေမှာလူသုံးအများဆုံးစီးရင်တဲ့ပါဝင်တဲ့တရုတ်နည်းပညာကုမ္ပဏီပိုင်း TikTok ကိုဘယ်နိုင်ငံတွေကအသုံးအများဆုံးပါလဲဘယ်နိုင်ငံတွေကတော့ပိတ်ပင်ကန့်သတ်မှုတွေလုပ်ထားပါသလဲမြန်မာနိုင်ငံမှာရော TikTok သုံးသူတွေဘယ်လောက်ရှိနေပြီလဲစတဲ့အကြောင်းအရာတွေကိုမန်းညိုညိုလင်ကဒီတစ်ပတ်သတင်းတွေထဲကတူတာအစီအစဉ်မှာပြောပြထားပါတယ်ဗီယိုရဲ့အတန်းလွင့်အစီအစဉ်ကိုဆက်လက်ကြည့်ရှုနာတော်တာစင်နေ
ဒီကနေ့ကမ္ဘာမှာလူတွေအသုံးအများဆုံး application တွေထဲမှာ TikTok ဆိုတဲ့ application လည်းပါပါတယ်အခုဆိုရင် TikTok က social လူမှုကွန်ရက် application တွေဖြစ်တဲ့ Facebook, YouTube, WhatsApp, Instagram application တွေပြီးရင်အသုံးပြုသူပေါင်းတန်း 1,300 ကျော်နဲ့အဆင့်9နေရာမှာရှိနေတာပါSocial media လူမှုကွန်ရက်တွေကိုအရွယ်ရောက်ပြီးတဲ့လူသားတိုင်းအသုံးပြုလာတဲ့အချိန်ဖျော်ဖြေမှုဟာတာထိတ်လန့်စရာထူးဆန်းတဲ့အဖြစ်ပြဲစတဲ့အပန်းဖြေစရာဗဟုသုတရစရာသိမှတ်စရာဂဏမျိုးစုံဗီဒီယိုဖိုင်အတိုလေးတွေတင်လို့ရကြည့်လို့ရတဲ့ TikTok application ကကလေးသူငယ်တွေအပါအဝင်လူတွေရဲ့ဆွဲဆောင်မှုတွေကိုတနေ့တဲ့တနေ့ရရှိနေတာပါဒါကြောင့်2024ခုနှစ်ဖေဖော်ဝါရီလထဲမှာတင်ခမမန်းကြီးအကျဉ်းရေးတန်း 4,900 ကျော် TikTok မှာဒေါင်းလုဒ်လုပ်ကြတယ်လို့လေလံမှုတွေမှာရေးသားထားပါတယ် တတော်ရဲ့မူရင်းစင်းမြစ်ကတော့ Biden လို့ခေါ်တဲ့တရုတ်ပိုင်းနည်းပညာကုမ္ပဏီတစ်ခုက2016ခုနှစ်မှာဒေါင်ကင်းလို့ခေါ်တဲ့လူအများသုံး social media application တစ်ခုကိုပြုလုပ်ခဲ့ပြီးအဲ့ဒီကနေတရုတ်ပြည်ပြပနိုင်ငံတကာမှာသုံးနိုင်မဲ့တတော်ဆိုတဲ့နာမည်နဲ့2019ခုနှစ်ထဲမှာပြုလုပ်ခဲ့တာဖြစ်ပါတယ်ဒါကြောင့်တွတ်တော်ရဲ့နိုင်ငံတကာရုံးချုပ်တွေကိုအမေရိကန်ပြည်ထောင်စု Los Angeles နဲ့အာရှမှာတော့စင်ကာပူနိုင်ငံတွေမှာတွေ့နိုင်ပါတယ်။ဒါအပြင် New York, London, Dublin, ပြင်သစ် Berlin, Dubai, Jakarta, Seoul နဲ့ Tokyo မြို့တွေမှာလည်းရုံးခွဲတွေကိုထားရှိထားတာပါ20ခုနှစ်တုန်းကအိန္ဒိယနိုင်ငံတစ်ခုတည်းကပဲ TikTok ကိုဒေါင်းလုဒ်လုပ်တဲ့အချိန်ရင်တန်း600ကျော်ရှိခဲ့ပါတယ်။အိန္ဒိယအစိုးရဟာတရုတ်ပိုင် TikTok အသုံးပြုတာဟာနိုင်ငံနဲ့နိုင်ငံသားတွေရဲ့လုံခြုံမှုအတွေ့စိုးရိမ်စရာရှိတယ်ဆိုပြီး2020ခုနှစ်ထဲမှာအသုံးပြုမှုခေတ္တပိတ်ပင်ခဲ့ပါတယ်။2021ဇန်နဝါရီလမှာတော့ TikTok အသုံးပြုမှုကိုအိန္ဒိယမှာလုံးဝပိတ်ပင်လိုက်ပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာလည်းလူငယ်တွေအတွက်လမ်းမကိုရောက်နိုင်တယ်ဆိုပြီးတာလီဘန်ခေါင်းဆောင်တွေက2022ခုနှစ်မှာတစ်တော့အသုံးပြုခွင့်ကိုပိတ်ပင်လိုက်ပါတယ်။ဒါ့အပြင်ဩစတြေးလျ၊ Estonia, UK, ပြင်သစ်၊ Netherlands, Norway, Belgium, Denmark, Canada နဲ့ New Zealand နိုင်ငံတွေမှာလည်းအစိုးရသုံးကွန်ပျူတာတွေ၊ဖုန်းတွေစတဲ့တစ်တော့သုံးလို့ရတဲ့ပစ္စည်းတွေမှာအသုံးမပြုကြဘူးနဲ့အစိုးရဝန်ထမ်းတွေပါတစ်တော့ application မသုံးကြဘူးတားမြစ်ထားတာပါ။ဥရောပပါလီမန်၊ဥရောပကော်မရှင်၊ဥရောပကောင်စီတို့မှာလည်းအဖွဲ့ဝင်တွေဝန်ထမ်းတွေအားလုံးစိုက်ဘာလုံခြုံရေးအတွက်တစ်တော့ application မသုံးဖို့2023မတ်လထဲမှာတင်းတင်းကြပ်ကြပ်တိုက်တွန်းပြောဆိုထားပါတယ်။အမေရိကန်ပြည်ထောင်စုကတော့အစိုးရပိုင်းကွန်ပျူတာတွေဖုန်းတွေတိတော့သုံးလို့ရတဲ့တခြားပစ္စည်းကရိယာတွေမှသာမကတနိုင်ငံလုံးအတိုင်းအတာနဲ့တိတော့ application ကိုပိတ်ပင်သွားဖို့အထက်လွှတ်တော်အောက်လွှတ်တော်တွေမှဆွေးနွေးဆုံးဖြတ်မှုတွေပြုလုပ်နေပါတယ်။အောက်လွှတ်တော်ကတော့2024ခုနှစ်မတ်လ13ရက်နေ့ကသဘောတူလိုက်ပြီးဖြစ်ပါတယ်။ဒီလိုပြည်ပြမှုတွေရှိနေတဲ့ကြားကပဲကမ္ဘာအနှံ့တက်တော်သုံးဆွဲမှုကလည်းတန်းရာနဲ့ချီရှိနေတာပါအခု2024ခုနှစ်ဇန်နဝါရီလထဲမှာရယူထားတဲ့စာရင်းအချက်လက်တွေအရတော့တက်တော် application သုံးဆွဲမှုအများဆုံးနိုင်ငံတွေက American ပြည်အောင်စု၊ Indonesia နဲ့ Brazil နိုင်ငံတွေဖြစ်ပါတယ်American ပြည်ထောင်စုကအသုံးပြုသူတန်း150ရှိပြီးအင်ဒိုနီးရှားက126တန်းနဲ့ဘရာဇီးလ်က69တန်းရှိပါတယ်။မြန်မာနိုင်ငံကိုကြည့်မယ်ဆိုရင်တော့18နှစ်အထက်လူဦးရေ16တန်းကျော်အင်တာနက်အသုံးပြုသူပေါင်းရဲ့69ရာနှုန်းဟာ TikTok application ကိုအသုံးပြုကြပြီးအဲ့ဒီထဲမှာအမျိုးသားက 55.3 ရာနှုန်းနဲ့အမျိုးသမီးက 44.9 ရာနှုန်းရှိတယ်လို့2024အစောပိုင်းမှာသုတေသနပြုထားတဲ့ Biden's Company ရဲ့အချက်အလက်တွေမှာဖော်ပြထားပါတယ်ရှင်
မညညလွင်တင်ဆက်ခဲ့တာပါ VO ရဲ့အတန်လွင်အစီအစဉ်ကိုဆက်လက်ထုတ်လွှင့်နေပါတယ်ကျွန်တော်တို့ထုတ်လွှင့်ခဲ့တဲ့သတင်းနဲ့စောင်းပါးတွေကို VO ရဲ့ website စာမျက်နှာမှာလည်းဖတ်ရှုနိုင်ပါတယ်ခင်ဗျာလိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်အခုတော့သတင်းအချင်းချုပ်တွေကိုပြောပြပေးပါဦးမယ်အနာသိစစ်ကောင်စီကအသက်သွင်းလိုက်တဲ့ပြည်သူ့စစ်မှုထမ်းဥပဒေကိုစတင်ကြောင်းနယ်သာလန်ရောက်မြန်မာပြည်ပွားတိုင်းရင်းသားတွေကပေါင်းစုပြီးအမ်စတာဒမ်မြို့တော်မှာစနေနေ့ကကန့်ကွက်ဆန္ဒပြခဲ့ကြပါတယ်စစ်ကောင်ဆောင်တွေကိုကာဝယ်ပေးဖို့လှုံ့ဆော်တဲ့ဥပဒေဖြစ်လို့ကန့်ကွက်ရတာလို့ဆန္ဒပြပွဲမှာပါဝင်ခဲ့သူတွေကပြောဆိုပါတယ်မြန်မာပြည်ကလူမဆန်တဲ့လုပ်ရတွေကိုကဘာကတိအောင်အဝေးရောက်မြန်မာတွေကတတ်နိုင်သမျှဆက်လက်လှုံ့ဆော်သွားမယ်လို့လည်းသူတို့ကပြောဆိုခဲ့ပါတယ်မြန်မာနိုင်ငံကစိုးရွားပြင်းထန်လာနေတဲ့အခြေအနေတွေကိုကုလသမဂ္ဂလူ့ခွင့်ရေးကောင်စီအနေနဲ့မဖြစ်မနေတုံ့ပြန်ရေးယူရမယ်လို့မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးကောင်စီ SACM ကမတ်လ15ရက်နေ့ကကြေညာချက်တစ်စောင်ထုတ်ပြန်တောင်းဆိုခဲ့ပါတယ်စစ်တပ်အပေါ်တာဝန်ခံစေမှုအပါအဝင် Federal Democracy နိုင်ငံထူထောင်ရေးမြန်မာပြည်သူလူထုရဲ့ကြိုးပမ်းမှုတွေကိုထိထိရောက်ရောက်ကူညီဖို့လိုနေတယ်လို့ဖော်ပြထားပါတယ်မြန်မာအရေးဆုံးဖြတ်ချက်တွေချဖို့ရှိနေတဲ့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီရဲ့55ချိန်မြောက်ပုံမှန်အစည်းအဝေးကျင်းပနေချိန်မှာ SACM ကအခုလိုတိုက်တွန်းလိုက်တာဖြစ်ပါတယ်အစ္စရေးနဲ့ဟာမတ်အကြအပြစ်ခတ်ရစရေးဆွေးနွေးပွဲတွေကိုကာတာနိုင်ငံမှာဒီကနေ့တနင်္ဂနွေနေ့အစောဆုံးထားပြီးပြန်လည်စတင်ဖို့ရှိနေပါတယ်။ ဆွေးနွေးပွဲတွေကိုတနင်္လာနေ့အထိရွှေ့ဆိုင်းထားနိုင်ပေမဲ့တနင်္ဂနွေနေ့နေ့လယ်ပိုင်းပြန်လည်စတင်ဖို့မျှော်လင့်ထားကြောင်းအီဂျစ်တာဝန်ရှိသူတွေကပြောဆိုပါတယ်။ဒါဟာအစ္စလမ်ဘာသာဝင်ရဲ့ရမဒန်ဥပုပ်လစတင်ပြီးပါပထမဆုံးချိန်အဖြစ်အစ္စရေးအရာရှိတွေနဲ့ဟာမတ်ခေါင်းဆောင်တွေအကြားဆွေးနွေးညှိနှိုင်းတာဖြစ်ပါတယ်။သတင်းအချင်းချုပ်ကတော့ဒီလောက်ပါပဲခင်ဗျာ။ဒီကနေ့အံလွင့်စီစဉ်တွေကိုထုတ်လုပ်နိုင်ဖို့တာဝန်ယူခဲ့သူတွေမှာထုတ်လုပ်ရေးမှူးကကိုညာဝင်းအောင်ဖြစ်ပါတယ်။ရုပ်သံအင်ဂျင်နီယာကတော့ James Smith ဖြစ်ပါတယ်။အစီအစဉ်အမှုနေကနေကတော့ကျွန်တော်ဇော်မိုးကျော်ကတာဝန်ယူခဲ့ပါတယ်။ကျွန်တော်တို့ရဲ့တနင်္ဂနွေနေ့မနက်ဖက်အံလွင့်စီစဉ်တွေလည်းဒီမှာတင်ပေးပြီးဆုံးပါပြီ။သောတာရှင်များနားတော်တာရှင်တွေကျေးဇူးတင်ပါတယ်။